Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်အောက်တိုဘာလ17ရက်ကြာတာပြင်းနေ့ညပိုင်း9:30အစီအစဉ်တွေကိုလိုင်းတိုမီတာ2532.51တို့ကနေတိုက်ထုတ်လည်ပါပြီ။ကျမနန်းလာပါဒီကနေ့ညပိုင်းအစီအစဉ်မှုဖြစ်တင်ဆက်သွားမှာပါ
။ကျွန်တော်အောင်လွင်ဦးပါ။ဒီညနားဆင်မဲ့သတင်းတွေထဲမှာတော့တူရကီနိုင်ငံက sorry ကောင်ဆယ်ဝင်ရုံနဲ့ဝင်သွားပြီးပျောက်ဆုံးနေတဲ့သတင်းတောင်နဲ့ပတ်သက်လို့စုံစမ်းမှုအမေရိကန်စုံစမ်းစစ်ဆေးသူတွေတူရကီမှာရောက်နေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေရဲ့ပြည်နယ်အကူအညီပေးဖို့အရှေ့တောင်အာရှနိုင်ငံများတဲ့အာဆီယံကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်နေတူကြီးညာပေးသွားမှာပါ
။ကောင်းပါပဲရှင်။ရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသနယ်မှာ UWSA ဝါတပ်ဖွဲ့ကဖမ်းဆီးထိန်းနှံထားတဲ့လာဟုဓမ္မဆရာ90ကျော်ကိုခံဝန်ကတိနဲ့ပြန်လွှတ်ပေးလိုက်တဲ့သတင်းမှာကတော့
ယုံကြည်တဲ့ဝင်ဝင်ရှိရမယ်။ဒါတွေကလူခွင့်ရေးပဲလေ။ဒီကျေနေရတော့အဲ့လူဝေးကျင်းရတဲ့ဘာချက်နေတော့မကိုက်ညီဘူးကွယ်လွက်နေဘူးဆိုတော့ဒါလေးတော့ကျွန်တော်တို့က
မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးယူလွင်အောင်ပြောတော်တာပါမကြခင်အပြည့်ဆုံးကြားမှာပါနောက်ပိုင်းမှာတော့ငင်းချိုင်ဆိုင်ရာထိတ်တိအစီအွေကိုပုတ်ပါအစားနေပြည်တော်ကိုပြောင်းရွှေ့ကျင်းပတော်မယ်တဲ့တင် 11 Media Group ကတင်နမ၃ဦးကိုဖမ်းဆီးအရေးယူတဲ့အပေါ်ပြစ်တင်ရှုံချမှုတွေနဲ့ဝေဖန်ထောက်ပြမှုတွေထွက်ပေါ်လာတဲ့တင်အသေးစိတ်နဲ့အမေရိကန်ရဲ့အခွင့်တိုးကောင်းမှုပေါ်အလုံသမားသမဂ္ဂရဲ့အမြင်တွေကိုကြားဖို့ရှိပါတယ်ဒုတိယပိုင်းနာရီမှာတော့ပတ်စင်ကဏ္ဍတွေကိုကြားမှာပါအခုအရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးအတင်တွေကိုကောင်းလင်းဦးနဲ့မတင်ငေးထိုက်တို့ကပြောပြပေးကြပါအောင်ရှင်
တူကီနိုင်ငံအစ္စတန်ဘူမြို့က sorry ကောင်ဆယ်ဝင်ရုံးနဲ့လွန်ခဲ့တဲ့သတင်းတစ်ပတ်ကဝင်သွားတာနောက်ဆုံးတွေ့ခဲ့ရတဲ့ sorry သတင်းတောင်ဂျမဲခါရှော့ဂီနဲ့ပတ်သက်လို့စုံစမ်းမှုအမေရိကန်စုံစမ်းစစ်ဆေးသူတွေတူကီနိုင်ငံမှာရောက်နေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။အချိန်နဲ့မှာပဲသတင်းတောင်ရဲ့အသက်အန္တရာယ်စိုးရိမ်ရာအကြောင်းလည်းပြောဆိုခဲ့တာပါ sorry တန်ရုံနဲ့ဝင်သွားပြီးပြန်ထွက်လာတာမတွေ့ရသလိုအဲ့ဒီမှာရှိပုံမရတော့တာသိကြတာလို့ရှိတဲ့အကြောင်း Fox News ရုပ်မြင်သံကြားစကားဝိုင်းမှာသမ္မတထရန့်ကပြောဆိုလိုက်တာပါ Washington Post သတင်းစာမှာသဘောထားအမြင်ဆောင်မာရီရေးသားနေသူတူလည်းဖြစ် Sorry အရှင်မင်းသားမိုဟာမက်ဘင်ဆာမန်ကိုဝေဖန်သူတူလည်းဖြစ်တဲ့သတင်းတော်ခါရှော့ဂီဟာပြီးခဲ့တဲ့သတင်းပတ်တဲ့တူကီနိုင်ငံကိုလေကြောင်းကနေရောက်လာကြတဲ့ Sorry ထောက်လိုင်း15ရောက်ပါဝင်တဲ့အဖွဲ့ကကောင်စစ်ဝင်ရုံးမှာပဲတပ်ဖြတ်ခဲ့တာဖြစ်နိုင်တယ်လို့ယုံကြည်ထားတဲ့အကြောင်းလဲတူကီအနာဘဏ်တွေကပြောဆိုထားပါတယ် Sorry နိုင်ငံကတော့ဆွဆွဲချက်အချင်းမြင့်မရှိဘူးဆိုပြီးညှင်းဆန့်ထားတာပါအမေရိကန်ထောက်လိုင်းရဲ့ကြားဖြတ်ထောက်လိုင်းရဲ့ရသင်းတော်ခါရှော့ဂီကိုအမေရိကန်ကနေပြန်လာအောင်စီယုံပြီး sorry နိုင်ငံရောက်ရင်ဖမ်းဆီးဖို့ sorry အရှင်မင်းသားကညွှန်ကြားထားတဲ့အကြောင်းလဲသတင်းတွေထွက်ပေါ်နေပါတယ်။သမ္မတထရန့်ကတော့သင်းတော်အသက်ခံရတာမှန်ခဲ့မယ်ဆိုရင်တော့ဒါဆိုးရတဲ့လူရဲ့အဖြစ်သဘောကျလက်ခံနိုင်မှာမဟုတ်ကြောင်းပြောဆိုခဲ့တာပါ။ sorry နိုင်ငံသားသတင်းတော်ပျောက်ဆုံးနေတဲ့အမှုကိုစုံစမ်းဖို့အမေရိကန်ထက်လက်တော်အမတ်တချို့ကလည်းမနေ့ကတည်းကပဲသမ္မတထရန့်ပေါ်မှာတောင်းဆိုထားကြပါတယ်။
American ပြည်ထောင်စု Florida ပြည်နယ်မှာ Hurricane Michael ဝင်ရောက်တိုက်ခတ်ခံခဲ့ရပြီးတဲ့နောက်ဒီကနေ့ကြာသပတေးနေ့မှာတော့ပြည်နယ်အစိုးရဘက်ကပြန်လည်ထူထောင်ရေးကိုခိုင်ခိုင်မာမာဆောင်ရွက်သွားမယ်လို့ပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ကကတိပြုလိုက်ပါတယ်။ Hurricane Michael က Florida ပြည်နယ် Panhandle ဒေသကိုဝင်ရောက်တိုက်ခတ်ခဲ့တဲ့စံချိန်တင်အပြင်းထန်ဆုံးမုန်တိုင်းဖြစ်တယ်လို့ American သမိုင်းမှာလည်းတတိယအကြီးဆုံးမုန်တိုင်းဖြစ်ပါတယ်။မုန်တိုင်းထံတင့်ခဲ့ရတဲ့လူမှုအတိုင်းဝိုင်းတွေအတွက်အစွမ်းကုန်ကူညီထောက်ပံ့သွားမှာဖြစ်တယ်လို့ပြန်လည်ထူထောင်ရင်းနဲ့တုံ့ပြန်ဆောင်ရွက်ရေးကိုလည်းထိထိရောက်ရောက်လုပ်မယ်လို့ပြည်နယ်အုပ်ချုပ်ရေးမှူး Scott ကပြောဆိုခဲ့တာပါ။အရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေလုံတာကင်တာရှိစေဖို့မုံတိုင်းတန်တင်သူတွေအပြင်းမထွက်ကြဖို့ကိုလည်းပြည်နယ်အုပ်ချုပ်ရေးမှူးကတိုက်တွန်းထားပါတယ်။ဒီမနက်ပိုင်းမှာတော့ရှာဖွေရေးနဲ့ကယ်ဆယ်ရေးကိုအဓိကထားဆောင်ရွက်နေတယ်လို့ပြည်ထောင်စုအရေးပေါ်စီမံခန့်ခွဲမှုဌာနရဲ့အုပ်ချုပ်ရေးမှူးက CNN သတင်းဌာနကိုပြောဆိုသွားပါတယ်။မုန်တိုင်းဒီရေရိုက်ခတ်ခံရတဲ့ Florida ပြည်နယ် Mexico Beach မှာတော့ပျက်စီးဆုံးရှုံးမှုကိုစမ်းစစ်တွေ့ချက်ဖို့ဆောင်ရွက်နေပြီလို့လည်းသူကပြောပါတယ်။နောက်ဦးစားပေးလုပ်ငန်းအဖြစ်နဲ့တော့ Florida, Alabama, Georgia နဲ့ South Carolina တို့ကအိုးအိမ်နဲ့စီးပွားရေးလုပ်ငန်းပေါင်း၈သိန်းနီးပါးတို့ကိုလျှက်ဆင်ပြီးပြန်လည်ရရှိရေးဖြစ်အောင်လှုပ်ဆောင်မှာဖြစ်တယ်လို့ပြောဆိုသွားပါတယ်။ Hurricane မုန်တိုင်း Michael ကတော့လေတိုက်နှုန်းလျော့လာတာကြောင့်အပူပိုင်းမုန်တိုင်းအဖြစ်ရှော့ချသတ်မှတ်ထားတဲ့အကြောင်းဟာရီကိန်းမုန်တိုင်းစောင့်ကြည့်စင်တာကပြောပါတယ်လေတိုက်နှုံးရော့သွားပြီမယ်လို့လဲမိုးရွာသွန်းမှုကြောင့်ရေကြီးရေရှမ်းမဲ့ချင်းချောက်မှုတွေရှိနေတဲ့အထက်မကြခင်ကမှမုန်တိုင်းထံတင်ခဲ့ပြီးဆိုးဆွတ်နေတဲ့အမေရိကန်အရှိတ်ကံယူတန်ဒေတာတွေလည်းပါဝင်နေပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းနဲ့ဘာလီကျွန်းကမ်းလွန်ရေပြင်မှာဗဟိုပြုလုပ်ကတ်ခဲ့တဲ့အင်အားပြင်းကြီးညောင်းလူ၃ဦးသေဆုံးခဲ့ရတယ်လို့ကပ်ဘေးတံကြောင့်ဒုက္ခရောက်နေသူတွေကြားမှာလည်းနောက်ထပ်ဆိုးရိမ်မှုတွေထွက်ပေါ်လာခဲ့ပါတယ်။ပြည်ရ6ရက်ငရင်ဒီနေ့စောပိုင်းလုပ်ကတ်ခဲ့ရကနေအများပြပြိုကျပစ္စည်းခဲ့တဲ့ဂျာဗာကျွန်းပေါ်ကဆမ်နက်ရက်မှာလူ၃ဦးသေဆုံးသွားခဲ့တာပါ။ပြည်ပဆိုင်ရာငွေကြေးရန်ပုံငွေဖွဲ့ IMF နဲ့ကမ္ဘာပံ့တွေရဲ့နှစ်ပတ်လည်စီးဥပွဲတွေကျင်းပနေတဲ့ဘာလီကျွန်းမှာငရင်ညောင်းအစာအုပ်တွေတုံ့ခလုပ်ကတ်ခဲ့ရကထောင်နဲ့ချီတဲ့ဧည့်သည်တွေလည်းထိတ်လန့်နေကြဟိုတယ်တွေကနေထွက်ပြေးကြပါတယ်တကယ်လို့ဘာလီကျွန်းမှာထိရောက်ပျက်စီးမှုတွေရှိတယ်ဆိုတဲ့သတင်းတွေမကြားရတယ်လို့ဆူနာမီသတင်းပေးချက်ထုတ်ပြန်တာမျိုးလည်းမရှိခဲ့ပါဘူးပြီးခဲ့တဲ့လတဲ့မြင်းနဲ့ဆူနာမီရေလဲတဲ့ကြောင့်လူပေါင်း2000ကျော်သေဆုံးရတဲ့ဆူလာဝေစီကျွန်းမှာကျန်ရှိနေနိုင်တဲ့သေဆုံးသူတွေရဲ့အလောင်းတွေရှပ်ပွေးလုပ်ငန်းတွေဒီနေ့ဆုံးသက်ဖို့မူလကစီစဉ်ထားပေမဲ့မိသားစုတွေကသက်ဆိုင်ရာမိသားစုဝင်တွေကိုဆက်လက်ရှာဖွေပေးဖို့ပန်ကြားချက်ကြောင့်မနေ့ပန်တောက်ချန်နေ့ထိရက်ထက်တိုးထားတဲ့အကြောင်းလည်းအရေးပေါ်ကယ်ဆယ်ရေးအေဂျင်စီကပြောဆိုထားပါတယ်
အိန္ဒိယနိုင်ငံအရှေ့ပိုင်းမှာဒီကနေ့ကြာသပတေးနေ့အင်အားဖြင့်ဆိုင်ကလုန်းမုန်တိုင်းတန်ကြောင့်လူ၈ဦးသေဆုံးပြီးတော့လူပေါင်း၃သိန်းလောက်ကိုကုန်းမြင့်ကိုရွှေ့ပြောင်းပေးထားရတယ်လို့အိုးအိမ်တွေပျက်စီးသစ်ပင်တွေဓာတ်တိုင်တွေပြိုလဲခဲ့ရပါတယ်လက်ပြလို့အထိပ္ပယ်ရတဲ့တစ်လီဆိုင်ကလုန်းမုန်တိုင်းကလေတိုင်နှုန်းတစ်နာရီကို95မိုင်နှုန်းနဲ့ကုန်းတွင်းပိုင်းကိုဝင်ရောက်ခဲ့တယ်လို့အိန္ဒိယမိုးစလဌာနကပြောဆိုထားပါတယ်အိုရစ်ဇာပြည်နယ်ရဲ့ကန်ယူရန်ဒေတာတွေမှာမိုးအချိအချေရွာသွန်းခဲ့ပြီးအင်းနီချင်းအန်ဒရာပရာဒက်ရှ်ပြည်နယ်ရဲ့မြောက်ပိုင်းမှာလည်းမုန်တိုင်းတန်တင့်ခဲ့ပါတယ်။တစ်ပင်လဲကျပြီးရိုက်မိတာကြောင့်အမျိုးသမီးတဦးသေဆုံးရပြီးအမျိုးသားတဦးကတော့အိမ်ပြိုကျတာမှသေဆုံးခဲ့ရတာလို့ပြည်နယ်အလုံသမားရှိရာဝန်ကြီးကလည်းပြောပါတယ်။ဒေတာတွေမှာကြောင်းတွေပိတ်ထားရတယ်လို့လေရင်ပြန်တတ်မှုနဲ့ယထာပြည့်စွတ်မှုတွေကိုလည်းရက်ဆိုင်ထားပါတယ်မျိုးရီရွာတွေအတော်များများမှာတော့လျှဲစင်မီနဲ့တယ်လီဖုန်းလိုင်းတွေပြတ်တောက်နေပြီးလမ်းတချို့လည်းပိတ်နေတယ်လို့ Orissa ပြည်နယ်တဘာဝဘေးဒဏ်ကယ်ဆယ်ရေးဌာနတာဝန်ရှိသူကသတင်းထောက်တွေကိုပြောဆိုသွားပါတယ်ဆိုင်ကလုန်းမုန်တိုင်းကမနေ့ပြန်တောက်ချာနေမှာတော့လေပြင်းအားနဲ့ရဝင်းတစ်ခုအဖြစ်အာရော့သွားမယ်လို့ခန့်မှန်းထားတဲ့အကြောင်းလဲမိုးစလဌာနကကြေညာထားပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဦးဝမှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအကူအညီပေးဖို့မြန်မာနိုင်ငံနဲ့ပတ်ဝန်းကျင်ဖြစ်တဲ့ရှစ်တောင်အရှေ့နိုင်ငံများအသင်းအာဆီယံကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းလိုက်ပါတယ်။ဒီခိုင်ပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခအကျဉ်းတဲ့လူ့ခွင့်ရေးပြဿနာတွေကိုဖြေရှင်းဖို့အာဆီယံအသင်းရဲ့ကြိုးပမ်းမှုတွေကိုအသိအမှတ်ပြုကြောင်းနဲ့တစ်ချိန်တည်းမှာပဲဒုက္ခသည်တွေလုံခြုံမှုနဲ့ဂုဏ်သိက္ခာရှိရှိကိုယ်သဘောဆန္ဒနဲ့နေရပြန်နိုင်မယ့်အခြေအနေတွေပေါ်ပေါက်လာအောင်ဖန်တီးရမှာကူညီချဖို့လဲအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအင်ဒိုနီးရှားနိုင်ငံကအာဆီယံညီလာခံမင်္ဂလာမှာဒီနေ့ပြောကြားသွားတာပါဒီဆောင်ရည်ဖွံ့ဖြိုးရေးတွေအတွက်ယင်းနှင်းမြုံနဲ့တုံးဆွဲမှုတွေအကြီးအကျယ်လိုအပ်နေတယ်လို့ပြန်လည်တက်မြက်ရေးလူ့ခွင့်ရေးလေးစားလမ်းနဲ့ရေးကိစ္စတွေကလည်းအရေးကြီးတဲ့အကြောင်းပြောဆိုသွားပါတယ်။ကွယ်လွန်သူကုလသမဂ္ဂတွင်ရေးမှူးချုပ်ဟောင်းကိုဖီအန်နဲ့ဦးဆောင်ခဲ့တဲ့ရခိုင်ချန်ပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်အထည်ပေါ်ဆောင်ရွက်ဖို့လည်းထပ်မံတိုက်တွန်းသွားခဲ့တာပါ။ဒီကနေ့အနေနဲ့ရခိုင်ပြည်နယ်ကပြစ်ခတ်တဲ့အကြောင်းအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့တိုင်းနယ်ချီရဲ့ရိုဟင်ဂျာတွေကပထမတော့အဖြစ်6000လောက်ကိုပြန်ပို့ဖို့စီစဉ်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေချိန်မှာပဲအတွင်းရေးမှူးချုပ်ရဲ့တိုက်တွန်းချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လရဲ့လူညွေးကင်းစကန်တွေကိုစီးနင်းတက်ခဲ့တဲ့ ARS ဆွေအောင်စုကိုမြန်မာလူညွေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေစူးစူးဝါးဝါကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကဆွဆွဲထားတယ်လို့တိုင်းနယ်ချီရဲ့ဒုက္ခသည်တွေနေရပြန်နေအောင်အမြန်ဆုံးစီစဉ်မှုလည်းတိုက်တွန်းနေကြတာပါ။မြန်မာဆွေရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားတယ်လို့နိုင်ငံတကာအသိုင်းအဝိုင်းကဆွဆွဲနေသလောက်လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်တာမရှိကြောင်းနဲ့ဒုက္ခသည်တွေနေရပြန်နေရေးအစဉ်သက်ရှိနေတဲ့အကြောင်းလည်းတုံ့ပြန်ပြောဆိုထားပါတယ်။
အမေရိကန်နဲ့ရုရှားအာကသယာဉ်မှူးနှစ်ဦးလိုက်ပါသွားပြီးနိုင်ငံတကာအာကသစခန်းကိုသွားရောက်မဲ့ဆိုယူအာကသယာဉ်ဟာမြေပြင်ကနေဒီကနေ့လွတ်တင်ပြီးတိတ်မကြခင်မှာပဲအရေးပေါ်ပြန်လည်ဆင့်သက်ခဲ့ရပါတယ်။ဆိုဗီယက်ယူနီယံလက်ထက်ကတည်းကတည်ဆောက်ထားတဲ့ကာဇက်စတန်နိုင်ငံဘိုက်ကူနာမြို့ကအာကသစခန်းကနေလွတ်တင်လိုက်ပြီးတဲ့နောက်အာကသယာဉ်ရဲ့တွန်းအားပေးစနစ်မှာဆက်ချွတ်ယွတ်မှုကြုံခဲ့ရတာဖြစ်ကြောင်းအမေရိကန်အာကသသိပ္ပံအေဂျင်စီ NASA ကပြောပါတယ်ဆိုယိုအာကသယာဉ်ဟာအရေးပေါ်မြေပြင်ပြန်မစင်းခင်မှာဒ တွန်းအားဖြင့်စနစ်ပါဝင်တဲ့ရင်းရဲ့အစိတ်အပိုင်းကနေခွဲထွက်ပြီးအချိန်ပြင်းပြင်းနဲ့ပြန်ကျလာခဲ့ကြောင်းပြောဆိုခဲ့ပါတယ်။ပုံမှန်ဆင်းသက်မှုမျိုးမဟုတ်တဲ့အတွက်အာဂတရင်မှုတွေမြေဆွဲအားတန်အပြင့်ထန်ခံရမှလည်းဖြစ်ပါတယ်။ကာဇစတန်နိုင်ငံကိုပြန်လည်ဆင်းသက်လာခဲ့ပြီးတဲ့နောက်မှာတော့အမေရိကန်အာဂတရင်မှု Nick Hughes နဲ့ရုရှားအာဂတရင်မှု Alexey Ovchinin တို့ကိုအရေးပေါ်ကယ်ဆယ်ရေးတွေတွားရောက်ကယ်ဆယ်ခဲ့ပါတယ်။အာဂတရင်မှုနှစ်ဦးစလုံးရဲ့အခြေအနေတွေကတော့ကောင်းမွန်နေပါတယ်။ NASA အကြီးအကဲ Jim Bryden Stein ကတော့အာဂတရုရှားအာဂတအဖွဲ့နဲ့လက်တွဲဆောင်ရွက်နေပြီးဆက်ချွတ်ယွင်းမှုဖြစ်ရတဲ့အကြောင်းရင်းကိုစနစ်တကျစုံစမ်းစစ်ဆေးသွားမှဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဖြစ်ရတဲ့အကြောင်းရင်းကိုစုံစမ်းဖော်ထုတ်နိုင်တဲ့အချိန်အထိလူလိုက်ပါတဲ့အာဂတခီးစဉ်တွေကိုရပ်ဆိုင်းထားမှဖြစ်ကြောင်းလဲရုရှားတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်။
ပါကစ္စတန်နိုင်ငံရင်ဆိုင်နေရတဲ့စီးပွားရေးစိန်ခေါ်မှုတွေကိုဖြစ်ရှင်းနိုင်ဖို့ဗန်နာရေးအကူအညီတရားဝင်တောင်းခံထားတဲ့အကြောင်းအပြည်အစံငွေကြေးရန်ပုံငွေဖွဲ့ IMF ကပြောဆိုလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံဗာလီကျွန်းမှာကျင်းပနေတဲ့ IMF နဲ့ကမ္ဘာ့ဘဏ်နှစ်ပတ်လည်ညီလာခံအတွင်း IMF ဦးဆောင်ရင်းချိုင်းမှုခရစ်စတန်လာဂတ်ထံကိုပါကစ္စတန်ဗန်နာရေးဝန်ကြီးအဆက်ဦးမာကတောင်းခံစာတင်သွင်းလိုက်တာပါ။ IMF ရဲ့အကူအညီနဲ့စီးပွားရေးအစီအစဉ်တွေချမှတ်နိုင်မဲ့အလားအလာတွေအတွက်ဆွေးနွေးဖို့မကြာခင်သတင်းပတ်တွေမှာကျွမ်းကျင်သူအဖွဲ့တစ်ဖွဲ့အစ္စလာမဘတ်မြို့တော်ကိုဆေးလွှတ်မှာဖြစ်ကြောင်းလဲ IMF ညွှန်ကြားရေးမှုခရစ်စတန်လာဂတ်ကိုကူကပြီးကြေညာချက်ထုတ်ပြန်ထားပါတယ်။ပါကစ္စတန်နိုင်ငံအနေနဲ့ပေးစရာရှိနေတဲ့နေရာတွေကိုအချိန်မီမပေးနိုင်တဲ့ပြဿနာကိုရှောင်ရှားနိုင်ဖို့ဒေါ်လာ13ဘီလီယံလောက်လိုအပ်နေကြောင်းမနေ့တုန်းကပဲပါကစ္စတန်ဝန်ကြီးချုပ်အမရခန်ကလည်းပြောဆိုထားပါတယ်
။မြောက်ကိုရီးယားအပေါ်ပိတ်ဆို့တန်းခတ်ရေးရှုမှုတွေကိုတစ်ဖက်သက်ဖယ်ရှားဖို့တောင်ကိုရီးယားကအဆိုပြုခဲ့ပေမဲ့အမေရိကန်ရဲ့အတီးပြုတ်ချက်မရဘဲဘာမှမလုပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကခက်ပြက်ပြက်ပြောလိုက်ပြီးတဲ့နောက်မှာတော့တောင်ကိုရီးယားကပြန်လည်ရုပ်သိမ်းလိုက်ပါတယ်။တောင်ကိုရီးယားတင်မောသား46ယောက်တိစုံခဲ့ရတဲ့2010ပြည့်နှစ်တုန်းကမြောက်ကိုရီးယားရဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့ချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေကိုပြန်လည်ရုပ်သိမ်းဖို့စဉ်းစားနေတဲ့အကြောင်းမနေ့တုန်းကပဲတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကင်ဂျုံဟွာကပြောဆိုခဲ့တာဖြစ်ပါတယ
်ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မသိငေထိုက်တို့ကပြောပြသွားတာပါ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရရဲ့နားဆင်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်ရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသနှစ်မှာ UWSA ဟွာတပ်ဖွဲ့ဖမ်းဆီးထိန်းနှင်းထားတဲ့မိုင်းပေါက်နယ်အတွင်းမှာလားဟုဓမ္မဆရာ60ကျော်ကိုခံဝန်ကတိနဲ့ပြန်လည်လွတ်ပေးလိုက်ပါတယ်ခိုးတောင်ကျောင်းစာကျောင်းကခေါ်ဆောင်သွားတဲ့ကျန်းစာတင်ကျောင်းကကျောင်းသူကျောင်းသား40ကျော်ကိုထိန်းသိမ်းသားဆက်ရှိတယ်လို့လာအိုနှစ်ချင်းခရိယံအဖွဲ့ချုပ်ကတာဝန်ရှိသူကပြောပါတယ်။ပြန်လွတ်ပေးဖို့ခံဝန်ကတိလက်မှတ်ရေးထိုးရမှာကျန်းစာမဖတ်ဖို့စုမတောင်းဖို့ဆိုတဲ့အချက်တွေပါဝင်တာကြောင့်ဘာသာရေးလွတ်လပ်ခွင့်ကိုထိပါစေတယ်လို့သုံးသပ်တာတွေလည်းရှိနေပါတယ်။ကိုမိုးစောကတင်ပြထားပါတယ်
။ဟုတ်ကဲ့ UWSA ကဝါပြည်သွေးစည်းညွညွရေးတက်မတော်ထိန်းချုပ်ရာရှမ်းပြည်နယ်အထူးဒေသနှစ်မှာစက်တင်ဘာလလယ်လောက်ကစတင်ပြီးဘာသာရေးအရတင်မာမှုတွေရှိခဲ့ရာကခရိယံဖျားရှိခိုးကြောင့်60လောက်ကိုပိတ်သိမ်းခဲ့သလိုယာနဲ့ချီတဲ့သာသနာဝန်ထမ်းတွေကိုလည်းဖမ်းဆီးခဲ့တာဖြစ်ပါတယ်။စတင်ဘာလနောက်ဆုံးပတ်အတွင်းကဖမ်းဆီးထိန်းသိမ်းခံရတဲ့လာဟုဓမ္မဆရာ60ကျော်ကိုတော့ဗိုလ်တူးနဲ့ညနေပိုင်းကခံဝင်ကတိလက်မှတ်ရေးထိုးပြီးပြန်လွှတ်ပေးခဲ့တယ်လို့လာဟုနှစ်ချင်းခရိယံအဖွဲ့ချုပ်ကအထွေထွေအတွင်းရင်းမှုတိတ်ခါတော်ရဆရာဒေါက်တာလာဇရုကပြောပါတယ်။
ဒီကညနေပိုင်းတော့မှာလည်းစကလာမှာဆက်မဆရာကိုစေမကအလုံးလို့ပြည်တယ်ဆက်ရောခါကိုပြည်တယ်လို့ဆက်ရောတော့ဆက်ကမှာဖတ်စုမဆောင်တွေ့ရမလို့တော့ဘူးဒီစုံမကြီးဒီတော့ဘူးဆိုတော့လက်မဆိုးတော့ဆက်လာရတယ်တဲ့လက်မမဆိုးရတဲ့စိတ်လောရဆရာဘာပဲလဲဆိုတော့ဆက်တယ်လည်းသူတို့လည်းပေါ်ရဆက်လိုက်တာပဲအဲဆက်ရဆောင်ပင်ဆောင်ကကြောက်ပြတော့ဆက်မလာသေးဘူးဆိုတော့ဒီစက်တရား
ခံဝင်ကျုပ်လက်မှတ်ရေးထိုးခိုင်းတဲ့အပေါ်မှာစိတ်မကောင်းဖြစ်ရကြောင်းနဲ့ဘာသာကိုးကွယ်ခွင့်ရရှိဖို့အတွက်ဆက်လက်ညှိနှိုင်းသွားမယ်လို့လည်းဒေါက်တာလာဇရုကဆက်ပြောပါတယ
်။အချင်းချင်းအကအတန်နဲ့လုပ်ပြနေတဲ့ဒီအောင်လည်းဝါသမှုကမဖြစ်ဘူးလို့ဆိုတော့ဒါလည်းကြည့်ဖယောင်းမရှိဖို့ရအောင်လို့ဆိုတော့မကောင်းတော့ဘူးသူရဖယောင်းမရှိဖို့မှမရဘူး။ဘာသာစုတ်ခိုင်းနေဆိုတော့ညမနိုင်ငံဥပဒေနဲ့ရပ်ဆက်ကြည့်ရတယ်
ပြီးခဲ့တဲ့အပတ်တွင်ကလည်းဝါလူမျိုးဓမ္မဆရာတရားကျော်ကိုခံဝင်ကတိနဲ့လွတ်ပေးခဲ့ပေမဲ့ခံဝင်ကတိကိုလက်မှတ်မရေးထိုးတဲ့ဆရာတော်ခုနှစ်ပါးကိုထိမ့်သိမ်းထားခဲ့ပြီးနောက်ဆုံးအခြေအနေကိုတော့တေချာမသိရသေးပါဘူးမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးစုလွင်အောင်ကတော့ဒါဟာလူ့ခွင့်ရေးကြီးညာစရန်အပိုက်18ကိုဖောက်ပြရာကြောင်းထောက်ပြပါတယ်
လူ့ခွင့်ကြီးညာစရန်အပိုက်18ပေါ့ Article 18မှာ
လူတိုင်းမှာလွတ်လပ်စွာတွေးခေါ်ခွင့်မမှန်ဝေဖန်ပိုင်းခြားခွင့်ကိုယ်ပွဲခွင့်ရှိတယ်ပေါ့ဒီအခြေအနေကတော့အဲလွတ်လပ်စွာကိုယ်ပွဲခွင့်ဒါလူတယောက်ရဲ့ရပိုင်ခွင့်ပေါ့နော်ဘယ်လိုလူပဲဖြစ်ဖြစ်အဲလူတယောက်မှာတော့သူယုံကြည်ရဖို့ကိုယ်ပွဲခွင့်ရှိရမယ်အဲဒီကိုယ်ပွဲမှုကိုလည်းဟလာဟောပြောခွင့်ရှိရမယ်အဲယုံကြည်တဲ့ဝင်ဝင်ရှိရမယ်ဒါတွေကလူခွင့်ရေးပဲလေဒီအခြေအနေကတော့အဲလူဝင်ကြည်ရသရန်ပါအချက်နဲ့တော့မကိုက်နေဘူးကွဲလွဲနေဘူးဆိုဒါလေးတော့ကျွန်တော်တို့ကထောက်ပြလို့ရတာပေါ့လေ
ဒီခင်းဖြစ်ပွားတာနဲ့ပတ်သက်ပြီးသူတို့ကော်မရှင်ကိုတိုင်ကြားတာမရှိသေးကြောင်းနဲ့ကော်မရှင်အနေနဲ့လည်းလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပတ်သက်ပြီးဂျဝင်းဆောင်ရွက်တာမျိုးမရှိခဲ့ဘူးသေးကြောင်းပြောဆိုပါတယ် UWSA ဝါတပ်ဖွဲ့ဘက်ကတော့ဗဟိုရဲ့ခွင့်ပြုချက်မရတဲ့ဖျားเจ้าတွေကိုပိတ်သိမ်းတာဖြစ်ကြောင်းနဲ့အစွန်းရောက်တဲ့အချို့ဘာသာရေးဆရာတွေကြောင့်စီးလုံးမှုထိခိုက်မှာဆိုတဲ့အတွက်ဝင်ရောက်ထိမ့်သိမ်းတာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ
်ကုမိုးစောပါရှင်အခုတော့ငင်းချင်ရင်ဆွေးနွေးပွဲသတင်းပဲဆက်ပါမယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တက်မရောကာကွယ်ရေးဦးစီးချုပ်ပုတ်ချုပ်မှုကြီးမင်းအောင်လိုက်နဲ့အပြည့်အတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆဲဖွဲ့ကောင်းဆောင်တွေပါဝင်တက်ရောက်မဲ့ထိတ်သည့်အစည်းအဝေးကိုပုတ်ပါအစာနှိပ်ပြီးတော့ကိုပြောင်းရွှေ့ကျင်းပသွားမှာပါကျင်းပရေးနေရာတာမန်မှုနဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေနဲ့တိုင်းရင်းသားကောင်းဆောင်တွေအကြားကွဲလွဲမှုတွေရှိကြတာမို့အပြန်အလှန်ညှိနှိုင်းပြီးနောက်အခုလိုသဘောတူညီလိုက်တာပါ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သတ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့အပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆဲဖွဲ့ခေါင်းဆောင်တွေပါဝင်တက်ရောက်မဲ့ထိပ်သီးဆွေးနွေးပွဲကိုပုတ်ပါဆန်းနေပြည်တော်ကိုပြောင်းရွှေ့ကျင်းပသွားဖို့သဘောတူညီမှုရရှိခဲ့တဲ့အတွက် NCA အပြည့်ရတိုင်းရင်းသားခေါင်းဆောင်တွေဘက်ကအစီအဝေးတက်ရောက်ဖို့ဒီကနေ့အစီအဝေးမှာဆုံးဖြတ်ခဲ့ကြတယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်ငိမ့်ကပြောပါတယ်
သူအဖက်ကတော့ပုတ်ပါမှဒီထိတ်တီးအစည်းအဝေးလုပ်မယ်လို့ဆိုပြထားတာရှိတာ哦ကျင်းပနဲ့နေနဲ့ပတ်သက်ပြီးတော့ကျွန်တော်ဘက်ကအစမီမတည်ဘူးပေါ့နောက်တာအဲ့ဒါကြောင့်နေရာပြောင်းမယ်ဆိုတဲ့အနေထားနဲ့နောက်ဆုံးတော့အစိုးရနဲ့ညှိညှိနဲ့ဟောနေပြီးတော့ပြန်ဖြစ်သွားပါလေတတိဖြစ်သွားပါပြီနေပြီးတော့မှပြုလုပ်ဖို့ဆိုရတာလေ
နိုင်ငံတော်ဆိုရကနေထိတ်တီးအစည်းအဝေးကိုပုတ်ပါမှကျင်းပဖို့ရထားပြီမဲ့လေတိုင်းဒလနဲ့ကန်အဖွဲ့ဒီဘက်ကတောလာနေထိုင်ရေးအဆင်ပြေမှုမရှိတာကြောင့်နေရာပြောင်းရွှေ့ကျင်းပဖို့ညှိနှိုင်းပြီးအစိုးရဘက်ကနေနေပြည်တော်မှာကျင်းပသွားဖို့သဘောတူညီချက်ရရှိခဲ့တာပါ။လာမယ့်အောက်တိုဘာလ15ရက်နေ့မှာကျင်းပမယ့်ထိပ်သီးအစည်းအဝေးမှာထူးခြားမှုတွေရှိလာနိုင်မယ့်လို့မျှော်လင့်ကြောင်းဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ
်။အဓိကကတော့ခုငင်းငယ်ပေးဖြစ်စဉ်ကနည်းနည်းတိစွတ်နေတဲ့အပိုင်းရှိတယ်။အဲ့ဒီအပိုင်းတွေကိုအောက်ခြေအချင်းချင်းမှာကျွန်တော်တို့မဖြေရှင်းနိုင်ဘူး။ဒါကြောင့်ထိပ်သီးချင်းတွေ့တဲ့အချိန်မှာဖြေရှင်းနိုင်မယ်လို့ယုံကြည်တယ်လေ။နောက်တစ်ခုကလည်းဒီလိုဟိုဘက်ကအစိုးရဘက်ကဒီတက်ချုပ်နဲ့ဒီဘက်ကနိုင်ငံတော်တံပိခါနဲ့ပူတယ်ပြီးတက်မယ်ဆိုတော့ဒါလည်းသူချက်ချက်တစ်ခုပါ
။ထိပ်သီးစီဝေးတက်ရောက်ရေးမတက်ရောက်ရေးကို EAO ငင်းချရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPSC ခေါင်းဆောင်တွေကမနေ့ကစီဝေးမှာဆွေးနွေးခဲ့ရမှာကရင်မျိုးရာစီယုံ KNU နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCS တို့ကနေကျင်းပမယ့်ရက်ကိုရွှေ့ဆိုင်လိုကြောင်းတင်ပြဆွေးနွေးခဲ့ကြပါတယ်။ထိပ်သီးဆွေးနွေးပွဲကျင်းပဖို့အတွက်အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့ NCA ဒိတ်ပွဲဖွဲ့စုမှုကွဲလွဲမှုတွေကိုထပ်မံညှိနှိုင်းဖို့လိုသေးတယ်လို့ကရင်မျိုးရာစီယုံ KNU အထွေထွေတွင်းမှုဘရိုစောတာတို့မူကအခုလိုပြောပါတယ်
NCA အဓိပ္ပာယ်ဖွင့်ဆိုမှုဆိုင်ရာမတူညီတဲ့အချက်တွေကိုတော့လကောင်းဂျားကာလဆိုင်ရာမတူညီတဲ့အချက်ကိုတော့လကောင်းနိုင်ငံရေးဆွေးနွေးပွဲဆိုင်ရာကိစ္စကွဲလွဲတဲ့အယူဆတွေကိုတော့လကောင်းဒါတွေကဆက်ပြီးတိဆို့ကြတဲ့ကိစ္စတွေဖြစ်တယ်မခွဲထွက်ရဆိုတဲ့ကိစ္စစားရီခုသောတမတော်ကိုလက်ခံရမယ်ဆိုတဲ့အခြေခံမျိုးတွေ NCA ထဲမှာမပါဘူးအဲ့တော့ကြောင့်အဲ့ဒါလူပြည်နိုင်ဖြည့်ရှင်းနိုင်မှုအတွက်အားကြီးလုပ်ဖို့လိုအပ်ပါတယ်
ကရင်မျိုးရာစီယုံ KNU ကတော့ပုတ်ပွားထိပ်တီးစီဝေးပွဲကျင်းပမယ့်ရက်ကိုပြန်လည်ညှိနှိုင်းလိုကြောင်းပြီးခဲ့တဲ့ရက်ကတရားဝင်ထုတ်ပြန်ကြေညာထားပါတယ်။အပြည့်ရလက်မှတ်မထိုးရသေးတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်လာနိုင်ဖို့လာမယ့်ထိပ်တီးစီဝေးမှာတင်ပြဆွေးနွေးသွားမယ်လို့လည်းဘူမူကြီးဆိုင်ငင်းကပြောပါတယ
်။လာမယ့်ထိပ်တီးအစည်းအဝေးမှာခေါင်းစဉ်အကြီးအနေနဲ့ကျွန်တော်ဆွေးနွေးဖို့ရှိတယ်။ဒီငင်းရဲ့ဖြစ်စဉ်မှာအလုံးမပါဝင်ပဲနဲ့ပြီးပြည့်စုံတယ်လို့ကျွန်တော်မမြင်ဘူး။နောင်လာမယ့်ထိပ်တီးစည်းဝေးမှာဒီဟိုလက်မမထိုးရသေးတဲ့တခြားကျွန်တော်တို့ညီနောင်တိုင်းသားအဖွဲ့တွေပါဝင်နိုင်အောင်ပါဝင်နိုင်တဲ့အခင်းချင်းဖြစ်အောင်ကျွန်တော်တို့ဘက်ကတော့ကြိုးစားမယ်လို့တော့အဲ့လိုသဘောထားရှိပါတယ်
။တနင်္ဂနွေလို့ပြည်ကတက္ကမူရစရေ၃နှစ်ပြည့်အထိမ့်မှတ်နေတဲ့ကျင်းပမဲ့ထိပ်တီးဆွေးနွေးပွဲမှာတိုင်းဒေသလက်နက်ကဖွဲ့အလုံးပါဝင်ဖို့လိုကြောင်း UWS ဝပြည်သွေးစည်းညီညွတ်ရေးအဖွဲ့ကပြောဆိုမှုတွေလည်းရှိနေပါတယ်။အောက်တိုဘာလ15ရက်နေ့မှာကျင်းပမယ့်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အစိုးရကအပြည့်ရလက်မှတ်ရေးသူသားတဲ့အဖွဲ့ဆယ်ဖွဲ့ကိုဖိတ်စာတွေပေးပို့ထားပြီးဖြစ်ပြီးအပြည့်ရလက်မှတ်မရေးသူသားတဲ့အဖွဲ့တွေကိုတော့ဖိတ်ကြားမှာမဟုတ်ဘူးလို့လည်းနိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးစော်သေးကပြောထားပါတယ်။ဒါကြောင့်မို့နေပြည်တော်မှာကျင်းပမယ့်ထိပ်သီးဆွေးနွေးကိုကရင်မျိုးရာစီယုံ KNU ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS မုံမြင့်တပါတီပို့မျိုးရာလွတ်မြောက်ရေးဖွဲ့ချုပ် PNL ညမနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရေစီတက်မတော်APFDS ဆက်ရှိတဲ့အပြည့်ရဆက်ဖွဲ့တာတက်ရောက်နိုင်မှာဖြစ်ပြီးတခြားအပြည့်မရသေးတဲ့ယူဘရူးအက်စီဝိုင်ပီသွေးစီညီညွတ်ရေးဖွဲ့ဦးဆောင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီFENCCနဲ့ညီညွတ်တော်တိုင်းလာလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်တွေဖြစ်တဲ့ကရင်နေမြို့သားတိုးတက်ရေးပါတီတို့ကတက်ရောက်ခွင့်ရရ
ွင်နေပါတယ်။ 11 Media Group ကသတင်းသမား၃ဦးကိုဖမ်းဆီးအရေးယူရာဟာအစိုးရကိုယ်တိုင်ကပြဋ္ဌာန်းထားတဲ့သတင်းမီဒီယာဥပဒေကိုကျော်လွန်ပြီးလှုပ်ဆောင်ခဲ့တာကြောင့်တာကိုပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကပြောဆိုလိုက်ပါတယ်။ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုလိုက်တာပါ။ရန်ကုန်တိုင်းအစိုးရကအခုလိုအရေးယူမှုဟာနိုင်ငံရဲ့ဒီမိုကရေစီပုံရိပ်ကိုကြာဆင်စေရုံနဲ့မကရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့ဂုံတိတ်ခါကိုပါထိခိုက်စေတယ်လို့ထောက်ပြထားပါတယ်။အပြည့်စုံကတော့ကုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်။ 11 Media မှာရေးသားထားတဲ့အမြဲရှုံးနေတဲ့73စီဆိုင်တွေပေရေးငွေချေးသူဘယ်သူမှမသိတဲ့ကြောင်းကားနဲ့လူနာမည်ပေါက်ပြည်သူ100ဆိုတဲ့သတင်းဆောင်မဟာရန်ကုန်တိုင်းအစိုးရအပေါ်အများပြည်သူအကြီးညိုပြက်စီပြီးပြည်သူတွေကအစိုးရပေါ်ပြစ်မှုကျူးလွန်လာအောင်ပြုလုပ်ခဲ့တာကြောင့်ဆောင်းပါရှင်ကိုဖြိုးဝေဝင်းတာဝန်ခံအက်ဒီတာကိုနေရင်မင်းနဲ့အက်ဒီတာချုပ်ကိုကျော်စောလင်းတို့ကိုရာဇသက်ကြီးပုံမှ905ခါခွေးနဲ့အရေးယူရတာဖြစ်ကြောင်းရန်ကုန်တိုင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်ရန်ကုန်တိုင်းအစိုးရရဲ့အခုလိုအရေးယူဆောင်ရွက်မှုဟာပုဂ္ဂိုလ်ရေးဆန်တယ်လို့မြင်မိကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့အကြီးအကဲအဖြစ်ရွေးချယ်ခံရသူ The Voice သတင်းချန်နယ်ရဲ့အက်ဒီတာချုပ်ဦးကျော်မင်းဆွေကသုံးသပ်ပါတယ်
ကျွန်တော်အနေနဲ့တော့ဒီအရေးယူဖို့ကနော်ပုဂ္ဂိုလ်ဆန်နဲ့နော်အထက်ဆန်လုံးနဲ့ရှာလို့ရလို့နည်းနည်းသတင်းမီဒီယာမှာရေးတဲ့ဥက္ကဋ္ဌဆောင်းပါးတစ်ပုဒ်ကြောင့်အရေးယူရဆိုရည်ဒီပုံမှန်ချင်းနဲ့တက်တာမသိတော့ဘူးနောက်တစ်ခုကသူတို့ဒီပုံမှန်နဲ့တက်ပြီးတော့သတင်းမီဒီယာတိုက်ကိုတွားပြီးတော့ရေးအောင်ဆုံးနဲ့နော်ဂျက်ပတ်ကလူကြီးတွေနဲ့ပုံလိုက်တက်ပြီးတော့အားမို့လောက်တာလည်းမသိတော့ဘူးနောက်တစ်ခါဒီပုံမှားရှင်းတော်ရှိလို့ရှိရင်အမြင်ကတ်တဲ့ပုံမှားပတ်ကံပေးလို့မရဘဲထောင်နဲ့ထည့်လို့ရတဲ့ပုံမှားပေါ့နော်ဒါလည်းကျွန်တော်တို့သဘောတူနိုင်ကြမရှိဘူ
း 11 Media ကရေးသားတဲ့သတင်းဆောင်မဟာကျင့်မှုပိုင်းဆိုင်ရာအရချိုးပေါက်ရေးသားတာမျိုးမတွေ့ရဘူးလို့ဦးကျော်မင်းဆွေကပြောပါတယ
်ဆောင်မကိုကျွန်တော်အကြံဉာဏ်နဲ့ဖတ်ကြည့်တဲ့အခါကျတော့အများစုကစစ်ကောင်ထဲမှာရှိနေနော်ဆွေးနွေးချက်တွေကိုခြေခံနေတာဟုတ်ကဲ့ကာလာကျင့်ဝတ်နဲ့မင်းသားပြေပြေတာကျွန်တော်မတွေ့အောင်ဆောင်းပါမှာ
မြန်မာနိုင်ငံမှာအစိုးရကတရားဝင်အသိအမှတ်ပြုဖွဲ့စည်းထားတဲ့မြန်မာနိုင်ငံသတင်းမီဒီယာအကောင်စီရှိပြီးလွှတ်တော်ကအတည်ပြုပြဋ္ဌာန်းထားတဲ့သတင်းမီဒီယာပုံမှန်27အရသတင်းနောက်တွေရဲ့ရေးသားချက်နဲ့ပတ်သက်လို့နင့်နာတယ်လို့ယူဆတဲ့လူပုဂ္ဂိုလ်ဒါမှမဟုတ်အဖွဲ့အစည်းတစ်ခုခုအနေနဲ့အရင်ဦးဆုံးသတင်းမီဒီယာအကောင်စီကိုမီဒီယာအကောင်စီကဂျောင်းဝင်ညှိနှိုင်းပေးရမယ်လို့ပါရှိပါတယ်အဲ့ဒီလမ်းကြောင်းပေါ်အခြေခံလှုပ်ဆောင်တင်တယ်လို့ရန်ကုန်တိုင်းလွှတ်တော် NLD ပါတီကိုယ်စားလှယ်ဖြစ်တဲ့ဦးနေဖုံးလကထောက်ပြပါရယ
်ဆက်လက်မှာချင်းမှာချင်းကြတော့ဒါတော့တရားရုံးကတော့ဆုံးဖြတ်မှာပေါ့နော်ကျွန်တော်တို့လေ့လာတဲ့တော့ဒါစီရင်စစ်ချုပ်စီရင်ခံစားအပေါ်မှာလွှတ်တော်ကလည်းဆွေးနွေးတဲ့ချက်လက်တွေပုံမှာပဲဒါအဓိကရေးသွားတာဖြစ်တဲ့တကြမလို့ဟိုအချက်လက်မှာဟိုမမှားဘူးလို့ကျွန်တော်တို့ကယူဆတာပေါ့နော်ယူဆတယ်ဒါပေမဲ့လည်းအခုတရားဆွဲရဲဆွဲကိစ္စပါတော့ကျွန်တော်ကတော့ဟိုအဲ့တရားဆွဲတဲ့ဟာတော့ကျွန်တော်ကတော့သဘောမတူဘူးကန့်ကွက်တယ်ဘာလို့လဲဆိုတော့ဖန်တိုင်းမီဒီယာနဲ့ဖြစ်တယ်ဆိုရင်လည်းပဲဒါသတင်းမီဒီယာကောင်စီကရှိတယ်လေအဲ့ဒါကြောင့်မို့သတင်းမီဒီယာကောင်စီကတဆင်အဲ့လိုမျိုးဖြေရှင်းတာမျိုးပေါ့ဘာလို့လဲဆိုတော့မီဒီယာဆိုတာသရုပ်မှန်တိုင်းကကျွန်တော်တို့ဟိုမိတ်ဖက်လို့သဘောထားတင်တယ်လေ
ပြည်တော်စုလွှတ်တော်ကပြဋ္ဌာန်းထားတဲ့အတိုင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီဟာစာနယ်ဇင်းသမားတွေနဲ့ပတ်သက်လို့ဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းလွတ်လပ်စွာဆောင်ရွက်နိုင်တဲ့အဖွဲ့အစည်းဖြစ်တာကြောင့်သတင်းသမားတွေအပေါ်ရန်ကုန်တိုင်းအစိုးရကမီဒီယာဥပဒေအရအရေးယူတာမျိုးမဟုတ်ပဲအခြားဥပဒေပုံမှတ်တွေနဲ့အရေးယူနေတဲ့လှုပ်ဆောင်ချက်ပေါ်ပြင်းထန်စွာရှုတ်ချတယ်လို့အော်တိုဘာ17ရက်ဒီကနေ့ထုတ်ပြန်တဲ့မီဒီယာကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
သောရရှင်များရှင်ကမ္ဘာတဝန်းစီးရဲချမ်းသာကွာဟမှုလျှော့ချရေးကတိပေးထားတဲ့အတိုင်းကျူပန်းရမှာကမ္ဘာပေါ်ကနိုင်ငံပေါင်း158နိုင်ငံနဲ့မြန်မာနိုင်ငံဟာအဆင့်138မှာရှိနေတဲ့အကြောင်းနိုင်ငံတကာပြဟိတအဖွဲ့ဖြစ်တဲ့ Oxfam ရဲ့စာတမ်းသစ်ကဖော်ပြထားပါတယ်။စီးရဲချမ်းသာကွာဟမှုမှာအဓိကကျတဲ့ကျန်းမာရေး၊ပညာရေး၊လူမှုရေးအတွက်သုံးစွဲမှုအခွန်စနစ်နဲ့လူ့သမားခွင့်ရေးတွေမှာအစိုးရရဲ့ကင်တွယ်ဆောင်ရွက်ပုံတွေကိုတိုင်းတာစစ်ဆေးထားတဲ့ညွှန်ကိမှာမြန်မာနိုင်ငံနောက်တန်းရောက်နေရတာဘာကြောင့်များပါလဲ။မြန်မာနိုင်ငံမှာစီးရဲချမ်းသာကွာဟမှုဘလောက်တောင်ကြီးမားနေပါသလဲဆိုတာကို VOA စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 2392 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
လာမယ့်စနေနေ့ညတိုင်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မအလဲပါ။ American သမ္မတဒေါ်နယ်ထရမ့်ကတရုတ်လိုနိုင်ငံတွေအပေါ်အခွန်တိုးမြင့်စီကြတာကနေ American ပြည်ထောင်စုအတွင်းကုန်ထုတ်လုပ်ငန်းတွေမှာအလုတ်အကန့်အခွင့်အလမ်းတွေနဲ့အလုတ်သမားတွေအတွက်လှုပ်အားခလစားတဲ့အခွင့်အရေးတွေတိတိတသားတိုးလာလိမ့်မယ်ဆိုတဲ့အပေါ် American အလုတ်သမားသမဂ္ဂတွေကတော့အယုံကြည်သိမ့်မရှိကြပါဘူး။ဒီနှစ်မတ်လထဲမှာပဲသမ္မတထရမ့်ကပြည်ပကတင်ပို့လာတဲ့တမ်မနီထုတ်ကုန်တွေအပေါ်အခွန်25ရာခိုင်နှုန်းနဲ့အလူမီနီယံသတ္တုတွေအပေါ်အခွန်100ရာခိုင်နှုန်းတိုးမြင့်ချမှတ်ခဲ့တာပါ။အဲ့ဒီအချိန်ကစလို့တန်ထဲပစ္စည်းဈေးတွေ30ရာခိုင်နှုန်းလောက်အထိတက်သွားခဲ့ပြီးအမေရိကန်တမ်မနီလုပ်ငန်းတွေအတွက်အကျိုးအမြတ်တွေလည်းကျဆင်းသွားကြတာရှိပါတယ်။တက်မကဝင်အလုပ်သမားတွေကတော့ကုမ္ပဏီတွေအတွက်အကျိုးအမြတ်တွေကျဆင်းသွားတယ်ဆိုတာကိုလက်မခံကြတဲ့အကြောင်း VOA သတင်းထောက် Brand Pattern ပြပို့တဲ့သတင်းဆောင်မကိုမှခင်ဖြူတွေကတင်ပြထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုတောင်ပိုင်းဂျော်ဂျီယာပြည်နယ်က Bumus Tube Pipeline လုပ်ငန်းစက်ရုံမှာအလုပ်လုပ်ကင်နေကြတဲ့ United Steel Workers တက်မကအဖွဲ့ဝင်အလုပ်သမား56ယောက်ဟာအလုပ်စာချုပ်တွေကိုလက်မခံတာကြောင့်အလုပ်ကနေထုတ်ပယ်ခံခဲ့ကြပါတယ်။စာချုပ်တွေထဲမှာတော့အလုပ်သမားတွေဘက်ကစိုက်ထုတ်ကြခံရမယ့်ကျန်းမာရေးအာမခံကုန်ကျစရိတ်ကိုတိတိတသားတုံ့ပြန်ထားတာပါ
။ I don't think the President Trump intended
ကျွန်တော်တို့လိုအလုပ်သမားတွေကိုအသုံးချပြီးပြည်တွင်းကုမ္ပဏီတွေအတွက်တမ်မနီထုတ်လုပ်မှုတွေတိုးလာအောင်တမ်မနီဈေးတွေတက်လာအောင်သမ္မတ Trump ကရည်ရွယ်လုပ်ခဲ့တာလို့တော့ကျွန်တော်မထင်ပါဘူး။ကုမ္ပဏီတွေကခေါင်းပုံဖြတ်တာလို့ထင်ပါတယ်။
United Steel Workers အဖွဲ့ကဒေသဆိုင်ရာအကြီးအကဲ Joey Casey ပြောသွားတာပါ။ကုမ္ပဏီတွေအတွက်အကျိုးအမြတ်ရှိပြီးအလုပ်သမားတွေအတွက်လောက်ကလာစာကိုတော့တိတိတသားတိုးမြင့်ပေးတာမရှိတဲ့အလားတူအလုပ်စာချုပ်တွေလှုပ်လာမယ်ဆိုရင်ကုမ္ပဏီတစ်ခုကိုကန့်ကွက်ဆန္ဒပြကြဖို့ United Steel Workers အလုပ်သမားအဖွဲ့ကအဖွဲ့ဝင်3000ကျော်ကမကြခင်တုန်းကပဲမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။အခုတိုးမြင့်စီကျက်ဖို့စဉ်းစားတဲ့အခါမှာအခြေခံအဆောက်အအုံလုပ်ငန်းရင်းနှီးမြှုပ်နှံမှုတွေမှာအလုပ်ကင်ခွင့်လန်းတွေနဲ့တင်နန်းတွေဖန်တီးပေးတာနိုင်ငံရေးချာရွှေ့ပြောင်းလုပ်ကင်ကြတဲ့ corporation လုပ်ငန်းကြီးတွေအပေါ်အခွန်လျှော့ပေါမှုအဆုံးသတ်တာလိုကိစ္စတွေကိုထက်သွင်းစဉ်းစားဖို့လိုအပ်တယ်လို့အလုပ်သမားခေါင်းဆောင်တွေကထောက်ပြပြောဆိုကြပါတယ်။သမ္မတထရမ့်ရဲ့တင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေနဲ့လူချမ်းသာတွေကိုအခွန်လျှော့ပေါပေးရေးအသားပေးတဲ့စီးပွားရေးအစီအစဉ်အများစုကိုလည်းအလုပ်သမားသမဂ္ဂတွေကအခိုင်အမာဆန့်ကျင်နေကြတာပါ။
Unions see immigrants as a strong source of future union members.
ရွှေပြောင်းခြေချလာကြသူတွေဟာအနာဂတ်မှာခိုင်မာအားကောင်းတဲ့တမကအဖွဲ့ဝင်တွေဖြစ်လာနိုင်တယ်ဆိုတာကိုတမကတွေကတွက်ထားတာပါ။ဒါပေမဲ့တမရကလည်းဒီလိုရွှေပြောင်းဝင်ရောက်သူတွေကိုနှိတ်ကုပ်ဖို့စ조사နေပါတယ်။
Competitive Enterprise Institute ကအလုပ်သမားရေးရာသုံးသက်သူ Ian Murray ကအခုလိုသုံးသက်ပြောပါတယ်။မက္ကဆီကိုနဲ့ကနေဒါနိုင်ငံတွေနဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေကိုသမ္မတထရမ့်ကပြန်လည်ညှိနှိုင်းနေတာမှာအလို့သမားဦးစားပေးဆောင်ရွက်ချက်တွေပါဝင်ဖို့စီရင်ပြောနေတာရှိပါတယ်။ USMCA လို့သူကခေါ်တဲ့သဘောတူညီချက်အတွက်လက်ရှိညှိနှိုင်းမှုတွေမှာကားထုတ်လုပ်မှုတွေရဲ့30ရာခိုင်နှုန်းကိုတနအီကို16ဒေါ်လာလစာပေးခန့်ထားတဲ့အလို့သမားတွေနဲ့ထုတ်လို့ရမှာဖြစ်ပြီးမက္ကဆီကိုနိုင်ငံမှာရှိတဲ့သမ္မတတွေအပေါ်ချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုလည်းလျှော့ပေါ်ပေးရမှာဖြစ်ပါတယ်။ဒါကြောင့်ဒီ USMCA သဘောတူညီချက်ဟာအစကောင်းတစ်ခုဖြစ်တယ်လို့အမေရိကန်အလုပ်သမားသမဂ္ဂတွေနဲ့ဆက်မှုလုပ်ငန်းများအဖွဲ့ချုပ် AFL-CIO ကပြောပါတယ်။ဒါမဲ့လည်းအဆုံးသက်ကောက်ချက်မချခင်မှာအလုပ်သမားတွေအပေါ်ဘယ်လိုအကောက်အွယ်ပေးမှလဲဆိုတာကိုအရင်မြင်တွေ့ရဖို့လိုတယ်လို့လည်းဒီဖွဲ့ကပြောပါတယ်။အလုပ်သမားသမဂ္ဂတွေစုပေါင်းဖွဲ့စည်းထားတဲ့ AFL-CIO အဖွဲ့ချုပ်ဟာအဖွဲ့ဝင်အလုပ်သမား12တန်းခွဲကိုကိုယ်စားပြုတဲ့အဖွဲ့ဖြစ်ပါတယ်ရှင်။
မခင်ပြည်တွေတင်ပြသွားတော့ပါရှင် VOA American တန်ရဲ့ကြာရပင်းနေ့ညပိုင်းစီစဉ်နေကို90နိုင်အထိလိုင်းဒိုမီတာ25 30နဲ့51တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတောတာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်အောက်တိုဘာလ17ရက်ကြာတာပြင်းနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190ရောကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ဒီအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စွန့်ပစ်ခံကလေးငယ်နဲ့စွန့်ပစ်နိုင်တဲ့မိခင်စောင့်ရှောက်ရေးအကြောင်းဆွေးနွေးထားတဲ့ကိုဝင်းမင်းတင်ဆက်နေကြကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်သတင်းလွှာတွေကိုနားဆင်ကြမှာဖြစ်ပါတယ်။မြန်မာနိုင်ငံကြီးရဲ့ဆွေးနွေးပွဲတွေနဲ့ပတ်သက်လို့တိုင်းရင်သားတွေဘက်ကအမြင်သဘောထားတွေကိုကြားမယ်။တိုင်းရင်သတင်းလွှာအစီအစဉ်မှာကတော့
ထိပ်သီးခေါင်းဆောင်တွေပါဝင်ပြီးဆွေးနွေးမှာဖြစ်တဲ့အကြောင်းကျွန်တော်တို့ခေါင်းဆောင်များအားလုံးကနေပြီးတော့အတူညီတဲ့သဘောထားရှိတာကတော့တစ်ဆုမှုတွေကိုဖြည့်ရှင်းနိုင်မှုတွေလိုအပ်တဲ့ပြင်ဆင်မှုတွေပြည့်ပြည့်ဝလုပ်ဖို့လိုအပ်တယ်ဆိုတဲ့အခြေခံကြောင့်
အပြည့်အစုံကိုတော့မကြခင်ကြားကြမှာပါရှင်အခုအရင်ဆုံးတော့ကျမ်းမာရေးဆိုင်ရာဆောင်းပါးကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာစွန့်ပစ်ခံကလေးငယ်နဲ့စွန့်ပစ်နိုင်တဲ့မိခင်စောင့်ရှောက်ရေးအကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံမှာစွန့်ပစ်ခံရင်ခွင်မဲ့ကလေးငယ်တွေနဲ့စွန့်ပစ်နိုင်တဲ့မိခင်တွေကိုစောင့်ရှောက်ပေးရေးကိဟာတွေဖွင့်ပြီးတော့ဆောင်ရွက်ပေးနေတယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါတယ်ဘာကြောင့်အခုလိုစောင့်ရှောက်ပေးဖို့အရေးကြီးတာပါလဲဒီလိုစောင့်ရှောက်ရေးကိဟာတွေကိုဘယ်လိုဆက်သွယ်နိုင်ပါသလဲဒီအကြောင်းမြန်မာနိုင်ငံရင်ခွင်မဲ့ကလေးငယ်များရှော့ချရင်နဲ့ကာကွယ်စောင့်ရှောက်ရေးအသင်းအထွေထွေအတွင်းရင်းမှုနဲ့တာဖွားမိရဲ့အထုကူအငိမ့်စားပါမောက်ခဒေါက်တာမြတ်တီရာကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคตาพามิเยทุกุเสี่ยวินจีปามอคดอกเตอร์ญาติดาครับเนี่ยเราတို့ဒီရင်ခွင်မဲ့ကလေးငယ်ရှော့ချရဲ့အတွက်ဒီစွန့်ပစ်တဲ့ကလေးငယ်တွေပေါ့เนาะလဲပါသွားရဲ့အတွက်ကျွန်တော်တို့ဒီပြီးခဲ့တဲ့ခေါက်တွေတုန်းကတော့ဖြစ်ရခြင်းအကြောင်းရင်းတွေနဲ့ဒီရေပူရခြေနေနောက်မလို့ခြင်းနဲ့ကိုယ်ကိုမရဖို့အတွက်ပေါ့เนาะသားဆက်ချာနီအသေးစိတ်တွေကိုကျွန်တော်တို့ပြောပြီးတဲ့နောက်မှာဒီတစ်ခေါက်တော့ဆံမရေစွန့်ပစ်ခံရပြီးသားကလေးငယ်တွေကိုပြည့်စုံစောင့်ရှောက်ရင်းနဲ့ဒီစွန့်ပစ်နိုင်ခြင်းရှိတဲ့မိခင်တွေစောင့်ရှောက်ရင်းနဲ့ပတ်သက်ပြီးတော့အဓိကပြောမှာပါဆံမရေအဲ့ဒီတော့ဒီစွန့်ပစ်ပြီးသားကလေးငယ်ပြည့်စုံစောင့်ရှောက်ရင်းနဲ့ပတ်သက်ပြီးတော့အစရှင်းပြပေးပါလားဆံမ
ဒီတရားလုပ်ငန်းရှင်ကတော့ကျွန်တော်တို့ဒီစွန့်ပစ်ကားပြီးသွားပြီမတက်နိုင်တော့ဘူးအဲ့ဒီကလေးတွေကိုကျွန်တော်တို့ပြည့်စုံစောင့်ရှောက်ဖို့လိုပါတယ်သူတို့ရဲ့ကလေးငယ်တွေရဲ့အခြေခံအခွင့်အရေးလေးရရှိပါတယ်အဲ့ဒီလေးရကိုသူတို့အပြည့်အဝခံစားနိုင်ပြီးတဲ့ကိုယ်ဆုံးပြပြီးတချို့ပြားဟိတာကြီးစားပြီးမှရောက်နေတယ်။ဆောက်ရှောက်ပြီးတော့လေနော်လုံလောက်တဲ့ဆောက်ရှောက်မှုရရတဲ့ကြောင့်ဒီလိုအခွင့်အရေးတွေဆုံးရှုံးနေကြတယ်ပေါ့။အဲ့အခွင့်အရေးကရှင်းတမ်းပိုင်ချက်ဒီကလေးအားလုံးကမွေးရင်ရှင်းတမ်းပိုင်ချက်ရှိရမယ်။ဆုံးပြတိုးတက်ပိုင်ချက်ရှိရမယ်။ဆောက်ရှောက်ပိုင်ချက်ရှိရမယ်။အခုဆိုင်ပိုင်းထဲမှာပါဝင်ပိုင်ချက်ရှိရ။ဒီအခွင့်အရေးလေးရစလုံးအပြည့်အဝရရအောင်ဒီမှာဆောက်ရှောက်ပေးပြီးလို့ပါလေ။အခုကမှမြန်မာနိုင်ငံမှာဒီကလေးတွေဆောင်ရှောက်ရေးကြီးစားရရအရင်တော့6လအောက်ကလေးတွေလက်မခံပါဘူးသိရင်ပါလေဆောင်ရှောက်ပါလေဒါပေမဲ့အခုနောက်ပိုင်းကျတော့သိရင်တော့မဆုံးဖြစ်ပေမဲ့လမ်းလေးမှာဆုံးဖြစ်တယ်တခြားပုံကြောင်းတွေသဟိတကြီးစားရမှာဆုံးဖြစ်တဲ့အခါကျတော့ဒီအစိုးရကြီးစားမှာလေလူချင်းစာကစပြီးတော့စတင်လက်ခံနေပြီဖြစ်ပါတယ်အဲ့လူချင်းစာက6လအထိကလေးတွေလက်ခံနေကြီးစားတွေကိုလေဒီတော့မန္တလေးနဲ့တခြားလူအပ်တဲ့နေရာတွေမှာထူထောင်မှုပြည့်လို့စီစဉ်နေပြီဖြစ်ပါတယ
်။ဟုတ်ကဲ့ဆရာမ။အဲ့တော့အခုလိုဒီရင်ခွင်မဲ့ကလေးတွေကိုဒီစောင့်ရှောက်ရေးလုပ်ပြီးတဲ့နောက်ပိုင်းမှာနောက်ထပ်ရော
နောက်တတိယလုပ်ငန်းစဉ်ကတော့စွန့်ပစ်နိုင်ခြေရှိတဲ့မိခင်များ။စွန့်ပစ်နိုင်ခြေရှိတဲ့မိခင်များစဉ်ကြမာတာတွေပါဒီကိုရမိခင်တွေ။ဒီကိုရမိခင်တွေကလည်းသူရဲ့ဘဝမှာပေါ့လေ။လေမိုင်းဆိုင်ရာအကြံဖက်ခံရလေလား။လေမိုင်းဆိုင်ရာလူငယ်လက်ချခြင်းခံရလေလား။ဟောကိုဝင်ထိလာတဲ့အခါမှာဒီမျိုးသားတာဝန်ရှိခြင်းမရှိတဲ့အခါမှာသူတို့ကအိမ်ဝင်နဲ့ကြံရက်တက်ပါတယ်။နောက်တော့အဲ့ဒီကျမတို့တိုင်းပြည်မှာဒါကိုသူတွေကရှင်းချကြပါတယ်။မျိုးရမျိုးစုံမျိုးမအရင်းချတာအချက်ခွဲလေးဆိုပြီးတော့ဆဲဆိုရရိုက်နဲ့ပြန်ဆင်ထုတ်တယ်။အဲ့ဒီလိုတငယ်ချင်းအပေါင်းအသင်းတွေကလည်းရှင်းချတယ်၊ကြည်ရယ်၊ကြည်စက်မှာပြလည်နေတယ်။တကယ်တော့ဘလို့ဖြစ်နေဘယ်လိုကလေးမှမတို့ချင်ပါဘူး။ပြတော့လေသူတို့မှကျမကြီးကမျိုးဆက်ပါကျမကြီးအကြည့်ပညာမဲပါတဲ့တကြောင်လို့ဒီလိုမျိုးမတိလိုက်တဲ့ခုရင်ရသွားတာမျိုးဖြစ်ပြီးတော့ဘဝမှာအခက်အခဲရင်းဆိုင်ရခြင်းဖြစ်ပါတယ်။ ရမ်းဒီမိန်းကလေးကိုအဲ့လိုဆုံးဖြတ်နေတဲ့ကပြင့်ပြင်းနေတဲ့ဒါကကျွန်တော်တို့ရအတန်နဲ့မိသားစုကြီးကိုမမိုင်းလိုက်အတိုင်းဝိုင်းတွေကတက်တဲ့စီစဉ်လုပ်ပါတယ်သူတို့ကိုပြန်ပြီးစိတ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာအထောက်အကူပေးရမယ်ကလေးမျိုးဖွားဖို့ရပြီးတင်ကြခံနိုင်လို့ကလေးကိုမဆွန့်ကျင်ဖို့ကိုယ်ရင်းနဲ့မှာပဲထားဖို့ဆိုတာလေကျွန်တော်တို့ကအားပေးလို့လုပ်ပါတယ်အဲ့ကျွန်တော်တို့အခုဒီလိုမျိုးရင်းဆောင်ရှောက်ရေးရတာတွေဖွင့်နေပြီးဆောင်ရှောက်ပြီးနေပါတယ်အဲ့လိုဆောင်ရှောက်ပြီးခြင်းအပြင်ပြီးခဲ့တဲ့နှစ်အတွင်းမှာဆိုလို့ရှိရင်ဒီလာတခု68ယောက်လာမေးပါတယ်အဲ့ဒီကကျွန်တော်တို့ကဆုံးပြစ်မယ်ဆိုပြီးလာတာပါပဲဒါပေမဲ့သူတို့ကိုကျွန်တော်တို့ကဆောင်ရှောက်မှုပြီးပြီးပြီးတော့55ရက်အထိကလေးမျိုးတိုက်ရမယ်ဒါနာတော့ဆောင်ရှောက်မှုပြီးမယ်55ရက်အထိမျိုးတိုက်ပါဆိုမျိုးတိုက်လိုက်တဲ့အခါမှာသူတို့တန်ရုံးစင်တွေတွေ့သွားတဲ့အခါမှာမဆုံးပြစ်တော့ပါဘူးအစံပြတော့ဘယ်နဲ့ဆက်စုံကြပိုင်းလုံးတော့ကမအီရှိပြန်ပါသွားပါတယ်အဲ့တော့အဲ့ဒီ weekend တွေသူတို့ရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာပြန်လဲတက်မှလာဘူးနောက်ကလုပ်ငန်းကင်ငန်းနေတယ်အဲလုပ်ကင်ငန်းလေးရက်တည်နေလို့တက်ပြီးလေကျမတို့က legend training တွေပြီးတယ်လုပ်ငန်းချဖွေပြီးတာလေးတွေလုပ်ပြီးခြင်းအပြင်နောက်သူတို့ဘဝကိုပြန်လဲတက်မှလာအောင်ကူညီပေးတဲ့လုပ်ငန်းတွေပ
ါဟုတ်ကဲ့ဆရာမအဲ့တော့အဓိကဒီရင်ကမဲ့ကလေးတွေစောင့်ရှောက်မဲ့ဂေဟာနဲ့နောက်ဒီရင်ငမဲ့ကလေးတွေကိုစွန့်ပစ်ဖို့အလားအလာရှိတဲ့တကူရင်မိခင်တွေကိုစောင့်ရှောက်ပေးတဲ့ခေရလေးကိုဆက်သွယ်ဖို့အတွက်ဘလို့ဆက်သွယ်နိုင်မလဲဆရာမ
။ဟုတ်ကဲ့ကျမတို့ဒီရင်ငမဲ့ကလေးငယ်များဆော့ချာရေးပါဝါစောင့်ရှောက်ရေးအတင်းတွေကိုပြည်နယ်နဲ့တိုင်းစင်ရော KI မြို့နယ်အဆင့်တွေအထိအကူလိုက်ဖွဲ့နေပါတယ်။အဲ့ဒီအတင်းမှာဒီဥက္ကဋ္ဌတွေအတင်းမျိုးတွေဒီအဖွဲ့ဝင်တွေအကုန်ဒီ PC member စီအကုန်လုံးဒီ PD လူစုမြို့မြို့ဖတ်ဒါဟိတအဖွဲ့တွေကောင်းဆောင်စီပြီးတော့ဖွဲ့စည်းနေပါတယ်။နော်ကျမတို့ဒီအစုအဖွဲ့အနေနဲ့သူတို့လိုအပ်တာတွေအကုန်ဖြည့်ဆည်းပေးပါတယ်။အဲ့တော့အဲ့ဒီအဖွဲ့အစည်းတွေဖွဲ့စည်းပြီးတဲ့အခါမှာ network ပြင်ရသွားတဲ့အခါမှာဆိုလို့ရှိရင်ရက်ွက်ထဲမှာအဖြစ်ဘယ်သူကအဖြစ်ဆွန့်ပစ်ချင်ရှိနေရေရက်ွက်ထဲမှာခလေးတယောက်ဆွန့်ပစ်ထားလို့ဆိုဒီ network ပြင်နဲ့ကျမတို့ကဖြည့်ဆည်းပြီးတော့လုပ်နေပါတယ်။အဲ့တော့အစုအဖွဲ့ကတော့လူဝင်နာဦးစီးဌာနမှာဒီကြီးဟာရှိပါတယ်။အဲ့တော့လူဝင်နာဦးစီးဌာနရဲ့ခုနတော့ကကျွန်တော်မဲ့ကလေးငယ်များဆော့ချာရေးစာဝတ်ဆောင်ချာရေးအတွင်းအဖွဲ့ဝင်တွေပြတ်ဘိုးအဖွဲ့ပါလေပရိဒအတင်းအကြီးကြီးရဲ့ခေါင်းဆောင်ကြီးပါပါတယ်အဲ့အဖွဲ့ကြီးကိုချိတ်ဆက်ပြီးတော့ချိတ်ဆက်ရမယ့် network ကြီးကိုပြထားပါတယ်ဖုန်းနံပါတ်ကြီးအဓိကတော့လူမှုဝန်ထမ်းကိုတမ်းပြီးဆက်ရမယ် delivery line မှာမြို့နယ်ပိုင်းမှာလူမှုဝန်ထမ်းအဖွဲ့ကြီးရှိသေးတယ်အဲ့လိုတမ်းပြီးချိတ်ဆက်ရင်ကျွန်တော်တို့ရာအချင်းကလေးတွေကိုစောင့်ရှောက်ဖို့ဆောင်ရွက်မှာဖြစ်ပါတယ်အခုလေကျွန်တော်တို့နပုတ္တမှာအမီရောဖီရောဆွေးကြည့်ချပေးပါပြီးကလေး6ယောက်ကျန်နေတဲ့ရင်းနှီးမဲ့ပါတယ်အမနာပါလီလည်းပါတယ်။အဲ့လာပါလီအဲ့ခြောက်ဆိုလို့လူမှုဝန်ထမ်းကလည်းပြောပြီးတော့ကြည်လာပြီးတော့ကျမတို့ဒီဆောင်ရှောက်ရေးကြီးရမှာထားမယ်။ဆောင်ရှောက်ဖို့ရှိပါတယ်။အဲ့လိုမျိုး networking နဲ့အချိန်နဲ့တကြီးကြီးဆောင်ရှောက်ပေးဖို့အတွက် PD လူလူကနေပြီးတော့ဥဆောင်မှုလုပ်နေတာအောင်မြင်ပါပါ။ဒီလိုဆိုရင် PD လူလူကြာဖြစ်နေတဲ့ပြဿနာကို central အဖွဲ့ကြီးကလည်းမသိနိုင်ပါဘူး
။ဟုတ်ကဲ့ဆရာမ။အဲ့တော့ဒီရင်ခွင်မဲ့ကလေးငယ်ဆောင်ရှောက်ရေးရှောက်ချရေးအတွက်ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်တွေရော
အဲတခြားအရေးကြီးတဲ့ချက်ကတော့ဆက်မှလည်းပြောပြပါတယ်အတန်းကြီးကြီးနဲ့တရားဝင်လို့ပါတယ်ဒီတဲ့စစ်တွေဖြစ်နေတဲ့အခါမှာလည်းဒီလိုမျိုးဖြစ်ကြတယ်နောက်ဘူးရစီပါပြဿနာပေါ့အမေဖြစ်နှစ်ယောက်လုံးဘူးရစီကဆွေးပြီးတော့ဒီစီးလေးတွေရောင်းစားတယ်ဆွန့်ကျင်တယ်ဆိုတဲ့ပြဿနာတွေရတယ်တချို့တချို့တော့ဖြစ်တာသူတို့ဖြင့်ရှမ်းရှိအဲမြေသားဒေသတွေမှာဖြစ်နေကြပါတယ်နောက်ပြီးတော့ဒီကုန်ပြည့်တဲ့ကိစ္စကျန်းဖက်တဲ့ကိစ္စဒါရီရလေးတွေစွန့်ပစ်ကလေးတွေများဖြစ်ရတဲ့အကြောင်းနဲ့မှာပါတဲ့ကြောင့်ဒီကိစ္စလေးလေးထည့်သွင်းပြီးတော့ဆောင်ရွက်ဖို့မှာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆင်မ
ကိုဝင်းမင်းတင်ဆက်ထားတဲ့ဂျမားရေကဏ္ဍပါဒီစီစဉ်ကိုအပတ်စဉ်ကြာတာပြင်းနေ့တိုင်းပုံမှန်ထုတ်လင်းပေးနေပါတယ်အခုတော့သတင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ရဲ့အလဲပါတရုတ်ပြည်ရဲ့ကုန်သွယ်ရေးလမ်းမကြီးဖြစ်တဲ့ကပလန်းစီမံကိန်းအကောင့်ထဲဖော်ရမှာအမျက်ထွက်တာရှိသလိုအရှုံးပေါ်တာလည်းရှိတဲ့အကြောင်းဥအောင်ခင်ကသုံးသပ်ပြီးတော့ကိုညာဝဲအောင်နဲ့အတူတင်ဆက်ထားပါတယ်ရှင်
သမ္မတရှီချင်းဖင်2013စက်တင်ဘာလကဂါဇစ်တန်နိုင်ငံမှာမင်ကွန်းပြောစဉ်ခစ်တစ်ပိုလန်မှာစီးပွားရေးရပ်ဝန်းကိုအတူတကွတည်ဆောက်ဖို့ပြောပါတယ်။အောက်တိုဘာလရောက်တဲ့အခါအင်ဒိုနီးရှားနိုင်ငံမှာမင်ကွန်းပြောတော့ခစ်တစ်ပင်လယ်ပိုလန်မှာကြီးကိုအတူတကွတည်ဆောက်ကြဖို့ပြောပါတယ်။အဲ့ဒီအဆိုနှစ်ခုကိုပေါင်းစပ်ပြီးရပ်ဝန်းတစ်ခုလမ်းတစ်ခုဆိုတဲ့စီမံကိန်းကြီးပေါ်ထွက်လာပါတယ်။ရပ်ဝန်းလမ်းကြောင်းစီမံကိန်းသို့မဟုတ် ခေတ်ပိုလာမစီမံကိန်းလို့လည်းခေါ်ပါတယ်စီးပွားရေးရဝင်းဟာတရုတ်ပြည်ကနေအာရှအလယ်ပိုင်းတောင်ပိုင်းနဲ့ဥရောပအထိပါပဲစီးပွားရေးလမ်းကြောင်းဟာအရှေ့တောင်အာရှပါရှားပင်လယ်ကွေ့ဒေသအာဖရိကမြောက်ပိုင်းနဲ့ဥရောပအထိဖြစ်ပါတယ်တရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်မြန်မာလေးနိုင်ငံစီးပွားရေးဇင်းညာနဲ့တရုတ်အင်ဒိုနီးရှားဇင်းညာမှာမြန်မာပါဝင်ပါတယ်ရဝင်းလမ်းကြောင်းစီမံကိန်းရဲ့ဥတီချက်၅ခုမှာအခြေခံအဆောက်အုံဆက်သွယ်မှုဟာပထမဖြစ်ပါတယ်ဂါလန်ယထာလန်ရေချောင်းလန်လေချောင်းလန်ပိုက်လိုင်းလမ်းချောင်းစတာတွေဆက်နွယ်ပေါင်းစပ်ရေးဖြစ်ပါတယ်ဒါကိုအကောင့်ထည့်ဖို့အာရှအခြေခံအဆောက်အုံရင်းနှီးမြှုပ်နှံမှုဘန်ကူတည်ဆောင်ထားပါတယ
်တရုတ်ကမတ်တီငွေဒေါ်လာတန်း4000ထည့်တဲ့နိုင်ငံစုံပါဝင်တဲ့ဘဏ်ဖြစ်ပါတယ်မြန်မာကဒေါ်လာ265တန်းအစုရှယ်ယာထည့်ဝင်ထားပါတယ်လိုရင်လိုသလိုတရုတ်စီကချင်းနိုင်အောင်ဖန်တီးထားပုံရပါတယ်။ဖွံ့ဖြိုးရေးရာမဟာဗျူဟာနဲ့ policy ဘိုင်းမှာညှိနှိုင်းဆောင်ရွက်ရေးဟာရဝန်းလမ်းကြောင်းရဲ့ဒုတိယဦးတည်ချက်ဖြစ်ပါတယ်။ကုန်သွယ်မှုအစဉ်ပြေရေးဟာတတိယဦးတည်ချက်ဖြစ်ပါတယ်။စတုတ္ထဦးတည်ချက်ကတော့ဗဏ္ဍာရေးပေါင်းစည်းဆက်နွယ်မှုဖြစ်ပြီးပြင်စမဦးတည်ချက်ကပြည်သူအချင်းချင်းခင်မင်ရင်းနှီးရေးဖြစ်ပါတယ်။အချင်းညှုပ်ပြောရရင်တော့ရဝန်းလမ်းကြောင်းစီမံကိန်းဟာတရုတ်ရဲ့ကုန်သွယ်ရေးနယ်ပယ်အခြေခံအောင်ရည်ရွယ်တဲ့အစီအစဉ်ဖြစ်ပါတယ်။နိုင်ငံပေါင်း66နိုင်ငံပါဝင်ပြီးဒေါ်လာတန်း4တန်းရင်းနှီးမြှုပ်နှံမဲ့စီမံကိန်းကြီးဖြစ်ပါတယ်
။ကမ္ဘာလူဦးရေ80ရာခိုင်နှုန်းပါဝင်တဲ့စီမံကိန်းကြီးဖြစ်လို့ဘယ်လိုပုံစံပေါ်ထွက်လာမယ်ဆိုတာခန့်မှန်းနိုင်ဖို့ခက်ခဲပါလေ။ရေရှည်မှာအမေရိကန်စီးပွားရေးအင်ပါယာနဲ့ပြိုင်ဘက်ဖြစ်လာနိုင်တယ်လို့လည်းယူဆနေကြပါသေးတယ်။ကမ္ဘာစီးပွားရေးမှာတရုတ်ပါဝင်တဲ့ပမာဏဟာ1995မှာ4ရာခိုင်နှုန်းသာရှိခဲ့ပေမဲ့နောက်အနည်း20ကျတဲ့အခါ15ရာခိုင်နှုန်းအထိတိုးဝလာပါတယ်။ဒီလိုအရှင်အဟုန်နဲ့ကြီးထွားလာတဲ့တရုတ်စီးပွားရေးအတွက်ရဝင်းလမ်းကြောင်းစီမံကိန်းကိုတီထွင်လိုက်တာဖြစ်တယ်လို့ကမ္ဘာ့ပန်အုပ်စုပညာရှင်ပေါ်လိုဘက်စလိုကလွန်ခဲ့တဲ့ဇွန်လကစာရန်းရေးပါတယ်။ရဝင်းလမ်းကြောင်းကနိုင်ငံတွေဟာတရုတ်နဲ့ပြန်ဆိုင်ရောင်းဝယ်ကြရမှာမို့ပြည်တွင်းစီးပွားရေးမှာပြုပြင်ပြောင်းလဲနိုင်မှုတွေအလွဲမဲ့သူပြုလုပ်လာရမယ့်အကြောင်းသုံးသပ်ထားတာဖြစ်ပါတယ
်တရုတ်နဲ့ပို့ကုန်ချင်းဆင်တူကြတဲ့ဗီယက်နမ်၊ထိုင်း၊မလေးရှား၊ဖိလစ်ပိုင်၊စင်ကာပူ၊အင်ဒိုနီးရှားနဲ့အိန္ဒိယနိုင်ငံတွေဟာတရုတ်နဲ့ဓာတ်ရိုက်ရှင်ပြန်ရမယ့်အခြေအနေကိုရောက်လာပါတယ်တနည်းဆိုရရင်တော့ပို့ကုန်ဈေးကွက်လူပတ်တွေဖြစ်လာနိုင်ပါတယ်တရုတ်ကုန်ထုတ်လုပ်ငန်းမှာဆက်ရုပ်လုပ်သားအသုံးပြုမှုများပြားလာရင်တရုတ်ကိုရှင်ပြိုင်နိုင်ဖို့ခက်ခဲလိမ့်မယ်လို့ဆိုပါတယ်အဲ့ဒီအခါမှာပြည်ရင်းစည်းဝါးရေးမှာပြုပြင်ညှိနှိုင်းမှုတွေလှုပ်လာရပါလိမ့်မယ်မလှုပ်နိုင်ရင်တော့တိုင်းပြည်ဟာတရုတ်နဲ့ရှင်ပြိုင်နိုင်စွာနှဲပါသွားပါလိမ့်မယ်မြန်မာဘင်္ဂလားဒေ့ရှ်မွန်ဂိုလီးယားအီရန်စတဲ့နိုင်ငံတွေမှာတော့တရုတ်ပစ္စည်းအများအပြားတင်သွင်းနေပေမဲ့တရုတ်နဲ့ပို့ကုန်ခြင်းမတူတာကြောင့်ပြိုင်ဆိုင်မှုပြင်းထန်စရာအလားအလာနေတယ်လို့ကမ္ဘာ့ဘဏ်ပညာရှင်တွေကသုံးသပ်ထားပါတယ်
စီးပွားရေးဆက်နွယ်ပေါင်းစပ်မှုများလေလေပင်ဆိုင်မှုကလည်းများလေလေဖြစ်လာတာမို့ကုန်ထုတ်လုပ်မှုစနစ်မှာအပြောင်းလဲပြုပြင်ညှိနှိုင်းမှုတွေလုပ်လာရပါတယ်။ပင်ဆိုင်နဲ့ကုန်ပစ္စည်းကိုလိုက်ပြီးအလုပ်သမားကိုလေ့ကျင့်သင်ကြားမှုအလုပ်သမားအင်အားခွဲဝေတုံးဆွဲမှုစတာတွေလုပ်လာရပါတယ်။တရုတ်ရဲ့ပင်ဆိုင်မှုအင်အားကိုတုံ့ပြန်နိုင်အောင်ပြည်တွင်းစီးပွားရေးမှာပြန်လည်ညှိနှိုင်းရတဲ့ဈေးစကားဟာလည်းတိုးပွားလာနိုင်တယ်လို့ပေါ်လိုဘတ်စထိုကခန့်မှန်းပါတယ်။လောလောဆယ်မှာတော့ဗီယက်နမ်မလေးရှားနဲ့ဖိလစ်ပိန်ထိုင်းနဲ့အင်ဒိုနီးရှားဟာတရုတ်ရဲ့ပြန်ဆိုင်မှုတွေကိုတွေ့နေရပါတယ်။ရဝင်းလမ်းကြောင်းအတွက်အခြေခံအဆောက်အုံတည်ဆောက်တဲ့အတွက်မြန်မာပြည်သူတန်း20ကျော်မိခိုအားထားနေတဲ့သဘာဝအရင်းအမြစ်တွေပျက်စီးသွားမှာကိုအရသာအဖွဲ့တွေကစိုးရင်ပူပန်နေကြကြောင်းဖေဖော်ဝါရီလ23ရက်နေ့ထုတ်မြန်မာတိုင်းစ်မှာနော်ဘက်တီဟန်ကတင်ပြထားပါတယ်။ဒါကြောင့်ရဝင်းလမ်းကြောင်းနဲ့တရုတ်မြန်မာစီးပွားရေးဇင်းညံတိဆောက်ရာမှာပြည်သူ့ဘဝရည်တည်ရေးအတွက်လိုအပ်တဲ့သဘောဝပတ်ဝန်းကျင်ကိုမတိခိုက်ဖို့အလွန်အရေးကြီးတယ်လို့အယတအသိအဖွဲ့တွေကယူဆနေကြပါတယ်ခင်ဗျာ
။ဥောင်ခင်ရဲ့မြန်မာအရေးတုံသက်ချက်ပါရှင်ခုတော့တိုင်းရင်တင်းလွာလဲပါ BNI ဝိုင်းတော်သားတွေကတင်ဆက်ထားပါတယ်
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမိပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ယာယီရက်ဆိုင်ထားတဲ့ကလေးဖလမ်ဟာခါလမ်းမကြီးတိုးချက်ပြင်ဆင်ရေးစီမံကိန်းကိုပြန်ဆဖို့ချင်းပြည်နယ်အစိုးရအဖွဲ့နဲ့ကမ္ဘာပံတို့တွဲဆောင်ဆွေးနွေးပြီးဒီစီမံကိန်းအတွက်ပြည်တော်စုအစိုးရကနေတဆင့်ဒေါ်လာ 66.8 တန်းချင်းငွေပေးမှာဖြစ်ပါတယ်နိုင်ငံတော်အလံအပ်ဥပဒေပုံမှန်16နဲ့ဆွဲချက်တင်ဖို့ချုပ်ရမန်ယူထားတဲ့မြောက်ဦးဒေသခံလူငယ်၈ဦးကိုမြောက်ဦးမြို့နယ်တရားရုံးကနေအာမခံနဲ့လွတ်ပေးလိုက်တယ်ဆိုတာနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်ခေါင်းဆောင်တို့ရဲ့ထိပ်သီးဆွေးနွေးပွဲကျင်းပမယ့်ရက်ကိုပြက်လည်ညှိနှိုင်းဖို့ KNU ကတောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါစကိုင်းတိုင်းဒေတာကြီးကလေးမျိုးကနေချင်းပြည်နယ်ဟာခါမျိုးအထိဆက်တွယ်ထားတဲ့ကလေးဖလန်ဟာခါလမ်းမကြီးအစ်မြင့်တင်ဆောက်ရွက်ရေးစီမံကိန်းနဲ့ပတ်သက်ပြီးကပ္ပပံကတာဝန်ရှိသူတွေကအောက်တိုဘာလ9ရက်နေ့ကချင်းပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့ကြပါတယ်ကလေးဖလန်ဟာခါလမ်းမကြီးအစ်မြင့်တင်ဖို့ကပ္ပပံကနေအမေရိကန်ဒေါ်လာ 66.8 တန်းကိုချင်းပြည်နယ်အစိုးရထံထုတ်ချင်းမှဖြစ်ပြီးအဲ့ဒီအတွက်လာရောက်ဆွေးနွေးတာဖြစ်တယ်လို့ချင်းပြည်နယ်လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးရွှေထီအိုကပြောပါရယ်အစကနဦးပိုင်းမှာတော့2019ခုနှစ်အောက်တိုဘာလကနေလုပ်ငန်းစတင်ဆောင်ရွက်မယ်လို့ပြောဆိုခဲ့ပေမဲ့ဒီဇိုင်းနည်းပညာကျွမ်းကျင်မှုပိုင်းနဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှုအခြေအနေလေ့လာနေဆဲဖြစ်တဲ့အတွက်ပယ်ချိန်စတင်နိုင်မယ်ဆိုတာကပ္ပပံကမပြောနိုင်သေးဘူးလို့ဝန်ကြီးကပြောပါရယ်
ဒီခိုင်ပြည်နယ်မြောက်ဦးမြို့နယ်တရားရုံးမှာနိုင်ငံတော်အလံအဲ့ဥပဒေပုံမှန်16နဲ့ဆွဲချက်တင်ဖို့ချုပ်ရမန်ယူထားတဲ့ဒေသခံလူငယ်10ဦးကိုမြို့နယ်တရားလူကြီးကသူတို့ကိုဆွဲချက်တင်ဖို့တင်မသိဆိုတဲ့အကြံပြုတဲ့အတွက်အင်ကာနေ့နေ့လယ်ပိုင်းမှာအာမခံနဲ့လှုပ်ပေးလိုက်ပါတယ်။သူတို့ကိုတယောက်ကြံ့ငွေ5သိန်းစီအာမခံနဲ့လှုပ်ပေးခဲ့တာဖြစ်တယ်လို့တရားရုံးကိုတွားရောက်ခဲ့တဲ့မြောက်ဦးမြို့ခံသူကပြောပါတယ်။အခုလူမြောက်လာသူ10ဦးကတော့စက်တင်ဘာလ24ရက်နေ့ကထောင်သာရှိလစီချမှတ်ခံရပြီမဲ့ချုပ်ရက်ကိုခံစားခွင့်ရတဲ့အတွက်အဲ့ဒီနေ့မှာပဲတရားရုံးကလှုပ်ပေးခဲ့ပြီမဲ့လေစစ်သွေးထောင်ကထွက်မှာရဲတပ်ဖွဲ့တွေကသူတို့ကိုပြန်လည်ဖမ်းဆီးပြီးမြောက်ဦးရဲစခန်းကိုပို့ဆောင်ခံရသူတွေဖြစ်ပါတယ်သူတို့ရှိဦးဟာလွန်ခဲ့တဲ့ဇန်နဝါရီလက223နှစ်မြောက်ရခိုင်ပြည်အချုပ်ချာအာဏာကျဆုံးတဲ့နေ့ဝန်내ချင်းထိမှခန်းနာကိုအာဏာပိုင်တွေတားဆီးရကနေမြို့နယ်ထွေထွေအုပ်ချုပ်ရေးမှုရုံးရှိမှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုပြစ်စင်မှာတနတ်တန်ရတဲ့နဲ့ဖမ်းဆီးခံခဲ့ရတဲ့သူတွေဖြစ်ပါတယ်
ကွယ်လွန်နိုမိုအမျိုးသားခေါင်းဆောင်ကြီးနိုင်ငွေသိန်းအသက်96နှစ်ရဲ့ကျင်းကျန်တဲ့အယိုးပြအိုးကိုပေါင်မြို့မှာရှိတဲ့ကွယ်လွန်နိုမိုခေါင်းဆောင်နိုင်ထွန်းသိန်းနဲ့နိုင်သိန်းမောင်တို့ရဲ့အုတ်ကူအနီးမှာမြုပ်နှံဖို့အတွက်စီစဉ်နေပါတယ်။မိုအမျိုးသားခေါင်းဆောင်နိုင်ငွေသိန်းဟာအော်တိုဘားလာပထမပတ်မှာကွယ်လွန်ခဲ့တာဖြစ်ပြီးအော်တိုဘားလာ6ရက်နေ့ကရန်ကုန်မြို့ရေဝေးတုတ်တံမှာစာဗနအခမ်းအနားကျင်းပခဲ့ပါတယ်။စာဗနအခမ်းအနားမှာဝါရင်နိုင်ငံရေးသမားတွေအစိုးရဖွဲ့ဝင်တွေလွတ်တော်ကိုယ်စားလှယ်တွေတိုင်းနာခေါင်းဆောင်တွေမွန်နိုင်ငံရေးပါတီတွေမွန်တိုင်းနာတွေနဲ့ကြံရည်သူမိသားစုတွေတက်ရောက်ခဲ့ကြပါတယ်
။ရက်ပေါင်း50ကျော်ကြာတန်းပလောင်တီအန်နယ်လီတက္ကန်နေဖမ်းဆီးထားတဲ့ရှမ်းပြည်မြောက်ပိုင်းနန်းခမ်းမြို့ဒေသခံနန်းမိုးဟွန်ပြန်လည်လွတ်မြောက်ရေးအတွက်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခေါင်းဆောင်ကြီးတွေကြားဝေစီစဉ်ပေးမှုနဲ့နန်းခမ်းမြို့ခံလူငယ်ကိုယ်စားလှယ်၄ဦးတို့ဟာတန်းပလောင်တပ်ဖွဲ့နဲ့တွေ့ဆုံဆွေးနွေးခဲ့ရခဲ့ပြီးနန်းမိုးဟွန်ကိုပြန်လည်လွှတ်ပေးမယ်လို့တန်းအဖွဲ့ကပြောဆိုလိုက်ပါတယ်အော်တိုဘားလာ၁၀ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဆွေးနွေးမှုပြီးနမ်မိုဟုံကိုပြန်လည်လွတ်မြောက်ပေးမှာဖြစ်တဲ့အကြောင်းတန်းသက်ဖွဲ့နန်းခန့်လူငယ်ကိုယ်စားလှယ်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့လက်မှတ်ရေးသူသားတဲ့ကြေညာချက်တစ်ဆောင်ကိုပါ FVNCC ဘက်ကထုတ်ပြန်လိုက်ပါတယ်။ဘယ်နှစ်ပဲရမှာနမ်မိုဟုံကိုမိဘစီပြန်လွှတ်ပေးမလဲဆိုတာကိုတော့အဲ့ဒီကြေညာချက်မှာမပါခဲ့ပါဘူး။နမ်မိုဟုံကိုပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကတန်းသက်ဖွဲ့ဝင်၅ဦးကနေအိမ်မှာဝင်ရောက်ဖမ်းဆီးခဲ့ပါတယ်။2019ခုနှစ်ကနန်းမူဟုံတို့အိမ်ကိုကြက်ငွေ17သိန်းအခုဝင်ကောက်ပြေးပြန်လမ်းမှာအစိုးရစစ်တပ်ကနေတိုက်ခိုက်ခဲ့တဲ့ပေါ်နန်းမူဟုံကနေတရင်ပေးတဲ့ကြောက်ဆိုပြီးဝေရောက်ဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်
။ဖအံမြို့နယ်အတွင်းမှာရှိတဲ့တန်လွင်မြစ်ကဘာဟာယခုနှစ်ကဘာပြိုကျမှုပိုများလာတယ်လို့ကရင်ပြည်နယ်ရေအရေးမြင့်နယ်မြစ်ချောင်းဖွံ့ဖြိုးတိုးတဲ့ရေဦးစီးဌာနရုံးကပြောပါတယ်။တန်လွင်မြစ်ကဘာပြိုကျလာခြင်းဟာမြစ်အတွင်းစီးမဲ့ကမ်းမဲ့တရားမဝင်တဲကြောက်ထုတ်ယူတဲ့အကြောင်းရင်းတစ်ခုအပါအဝင်ဖြစ်တယ်လို့လည်းကရင်ပြည်နယ်ရေအရေးမြင့်ဦးစီးဌာနရုံးကညွှန်ကြားရေးမှူးဦးသိန်းလင်းကဆိုပါတယ်။မြစ်ကဘာပြိုကျမှုကြောင့်ဗအံမြို့နယ်တန်လွင်မြစ်ကဘာနားမှာရှိတဲ့တဒနအဆောက်ဦးတောင်သူစိုက်ပျိုးရေးမြေနေရာနဲ့နေအိမ်တို့ထိခိုက်တယ်လို့အန်ဒီရရှိလာလို့နေရာပြောင်းရွှေ့နေရတာလည်းရှိနေပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစည်းချုပ်ပူချုပ်မှုကြီးမင်းအောင်လှိုင် NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်ခေါင်းဆောင်တို့ရဲ့ပထမဆုံးထိပ်သီးဆွေးနွေးပွဲကျင်းပမယ့်ရက်ကိုပြန်လည်ညှိနှိုင်းလိုတယ်လို့ကရင်အမျိုးသားအစည်းအရုံး KNU ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။နှစ်ဖက်အဖွဲ့တွေအနေနဲ့ NCA အတိတ်ပဲဖွင့်ဆိုမှုကွဲလွဲတဲ့အယူဆတွေထပ်မံညှိနှိုင်းဖို့လိုအပ်နေသေးတယ်လို့ KNU ဘက်ကပြောပါတယ်။မိကလျာမွန်ကစူးစီးတင်ဆက်ထားပါတယ်ရှင်။
အခုလိုထိုက်တီစီဝေးဖြစ်မြောက်ဖို့နှစ်ဖက်စလုံးကဆန္ဒရှိတာကိုကြိုဆိုလိုက်ပြီးကြိုတင်ပြင်ဆင်မှုတွေလုပ်ဖို့လိုအပ်တဲ့အတွက်ကျင်းပမယ့်ရဲ့ညှိနှိုင်းဖို့လိုသေးတယ်လို့လည်းကိရအမျိုးသားစီယုံ KNU ထွေထွေသွေးရမှုဗဒိုစောတာတူမှုကအခုလိုပြောပါတယ
်ထိုက်တီကောင်းဆောင်တွေပါဝင်ပြီးဆွေးနွေးမှဖြစ်တဲ့အကြောင်းကျွန်တော်တို့ကောင်းဆောင်များအားလုံးကနေပြီးတော့အတူညီတဲ့သဘောထားရှိတာကတော့တည်ဆုမှုတွေကိုဖြည့်ရှင်းနိုင်မှုတဲ့လိုအပ်တဲ့ပြင်ဆင်မှုတွေပြည့်ပြည့်ဝဝလုပ်ဖို့လိုအပ်တယ်ဆိုတဲ့အခြေခံကြောင့်ကျွန်တော်တို့ဒီ15ရက်နေ့မှာပြုလုပ်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ကဆိုင်ရာကျွန်တော်တို့အဖွဲ့အစည်းတွေနဲ့ပြန်လည်ညှိနှိုင်းသွားမှာဖြစ်တယ်
။ NCA လက်မှတ်ထိုးဆက်ဝဲတဲ့က6ဖွဲ့ဟာထိုက်တီဆွေးနွေးပွဲကိုအောက်တိုဘာလ15ရက်မှာကျင်းပဖို့သဘောတူပေမဲ့လည်းအပိတအတိပြုနိုင်ဖို့ NCA လက်မှတ်ထိုးခေါင်းဆောင်တွေကထပ်မံတွဲဆုံညှိနှိုင်းသွားရမှာဖြစ်ပါတယ်။ထိုက်တီဆွေးနွေးပွဲကျင်းပဖို့အတွက်နှစ်ဖက်အဖွဲ့တွေအနေနဲ့NCA ဒိဗ္ဗေဖွဲ့စုမှုကွဲလဲတဲ့ယူဆတွေထပ်မညှိနှိုင်းဖို့လိုသေးတယ်လို့လည်းဘဒိုဇောတာတူမှုကဆက်ပြောပါတယ
်ဒီမခွဲထွက်ရဆိုတဲ့ကိစ္စတွေက NCA ထဲမှာမပါဘူးနောက်ပြီးတော့ကျွန်တော်တို့ဒီအခုသောတက်မတော်ကိုလက်ခံရမယ်ဆိုတဲ့အခြေခံမျိုးတွေ NCA ထဲမှာမပါဘူးအဲတော့ NCA ကောင်တွေပေါ်တဲ့နေရာမှာဆိုရင် NCA အထဲမှာရှိတဲ့ဆက်လက်ပြီးညှိနှိုင်းဆွေးနွေးရလိုအပ်တဲ့တပ်ပိုင်းဆိုင်ရာကိစ္စဆွေးနွေးရေးကိစ္စတွေတော့လကောင်းNCA အဓိပ္ပာယ်ဖွင့်ဆိုမှုဆိုင်ရာမတူညီတဲ့အချက်တွေကိုတော့လကောင်းဂျာကာလဆိုင်ရာမတူညီတဲ့အချက်ကိုတော့လကောင်းနိုင်ငံရေးဆွေးနွေးပွဲဆိုင်ရာကိစ္စကွဲလွဲတဲ့အယူဆတွေကိုတော့လကောင်းဒါတွေကဆက်ပြီးတည်ဆို့နေတဲ့ကိစ္စတွေဖြစ်တယ်အဲ့တော့ကြောင့်အဲ့ဒါလူညှိနှိုင်းဖြည့်ရှင်းနိုင်မှုအတွက်ကြိုတင်ပြင်ဆင်မှုတွေအများကြီးလုပ်ဖို့လိုအပ်ပါတယ
်ဒုပိမဲ့ထိုက်တီဆွေးနွေးပွဲကျင်းပမယ့်ရက်ကိုပြန်လည်ညှိနှိုင်းလို့တဲ့ KNU ထုတ်ပြန်ချက်အပေါ်ဆိုရဘက်ကသစုံနေရာတုံ့ပြန်ပြောဆိုတာမကြားသိရသေးပါဘူးထိုက်တီဆွေးနွေးပွဲကိုမွန်ပြည်တစ်ပါတီကိုစားတက်ရောက်မယ်တို့ဥက္ကဋ္ဌနိုင်ဟန်တာကအခုလိုပြောပါတယ
်ဒီဒီမိုကရေစီစနစ်အတွက်အမခံချက်ရှိဖို့တိုင်းရင်းသားတွေအတွက်လည်းအမခံချက်ရှိဖို့အဲ့ဒီပုံစံမျိုးကိုကျွန်တော်တို့စဉ်းစားပြီးတော့မအားလုံးလက်ခံနိုင်တဲ့မူတစ်ခုကိုကျွန်တော်တို့ကတော့ပြုပြင်ရမယ်လိုအပ်တယ်လို့ကျွန်တော်မြင်တယ်အဲ့ဒါမျိုးကိုကျွန်တော်တို့ကခိုင်ခိုင်မာမာမချတ်မှတ်နိုင်ဘူးဆိုရင်ကျွန်တော်တို့နိုင်ငံရေးရဘူးဘယ်လောက်ပဲကြာချာလုံချူရေးရဒါနိုင်ငံရေးကိုအကောက်အွယ်မပေးနိုင်ရင်เนาะဒါကတော့အချိန်မီပျက်စီးသွားနိုင်တယ်လို့ကျွန်တော်မြင်တယ
် NCA လက်မှတ်ရေးထိုးတဲ့၃နှစ်ပြည့်ထိမ့်မှတ်တဲ့အတူ၅ရက်ကြာထိုက်တီဆွေးနွေးပွဲမှာဆုံးဖြတ်ပေးနိုင်တဲ့ထိုက်တီခေါင်းဆောင်တွေပါဝင်တက်ရောက်ကြမှာဖြစ်တဲ့အတွက်ပိတ်ဆို့နေတဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်မယ်အခြေခံမူတွေရရှိနိုင်မလားဆိုတာစောင့်ကြည့်သွားရမှာဖြစ်ပါတယ်ရှင်
ဆက်ပြီးတော့အသက်96နှစ်အရွယ်ရှိတဲ့မွန်ဝါရဲ့နိုင်ငံရေးခေါင်းဆောင်နိုင်ငွေသိန်းဟာလူကြီးယောဂနဲ့အောက်တိုဘာလ2ရက်နေ့က၎င်းရဲ့နေအိမ်မှာကွယ်လွန်သွားခဲ့ပါတယ်။နိုင်ငွေသိန်းရဲ့တမိုင်းတစ်လျှောက်မှာမိမိရဲ့အမျိုးသားရေးတစ်ခုလည်းမဟုတ်ဘဲနဲ့ဒီမိုကရေစီရေးတိုက်ပွဲအခမ်းကဏ္ဍတွေမှာဒီဇိုင်းမမတ်လှုပ်ဆောင်လာခဲ့သူတဦးလည်းဖြစ်ပါတယ်။မိရင်စနိုင်းကနေစုစည်းတင်ဆက်ထားပါတယ်။
နိုင်ငံတိုင်းဟာဖက်ဒရယ်ရေးနဲ့ပတ်သက်ရင်နောက်ဆုံးထွက်သက်သည့်တိုက်ပွဲဝင်ခဲ့တဲ့ကောင်းဆောင်တူဖြစ်တယ်လို့နိုင်ငံတိုင်းနဲ့အနီးကနေခဲ့တဲ့သူကိုဆိုင်ထွန်းအေးကပြောပါတယ
်အထူးသဖြင့်အဖိုးကတော့ဖက်ဒရယ်နဲ့ပတ်သက်ရင်လုံးဝခန္ဓာကိုယ်ဝင်ချတဲ့အခြေအနေကိုတိုက်ပွဲဝင်သွားတဲ့ကောင်းဆောင်တစ်ယောက်ဖြစ်ပါဒီပေါင်းသူဝေးခံနိုင်မဲ့တင်ဆိုရတဲ့နိုင်ငံတိုင်းတို့ရဲ့ပုံကိုလည်းမရှိတော့ပါဘူးအထူးသဖြင့်ကျွန်တော်တို့နိုင်ငံတိုင်းတို့ချီးကျူးတာဆိုတာရင်းသားတွေကတကြံလေလို့ထွက်တယ်စုစည်းချက်တစ်ခုလေးကိုရအောင်ကြိုးစားတယ်တာရင်းသားတွေရဲ့ညီညီလေးစစ်မှန်တော့ဖက်ဒရယ်ပေါ်ပေါက်ရေးဆိုတဲ့ဒီအချက်နဲ့လှုပ်ရှားခဲ့တဲ့နိုင်ငံတိုင်းမရှိခြင်းဟာကျွန်တော်တိုင်းသားတွေအားလုံးရဲ့ညီညီလေးအင်အားစုကိုဖြိုခွဲလိုက်တယ်လို့ခံစားလိုက်ရပါတယ်အင်တာမဆုံးကျမှုကြီးဖြစ်ပါတယ်လို့
နိုင်ငံတိုင်းဟာចောင်းသားဘဝကလေးကမြန်မာလွတ်လပ်ရေးအတွက်နိုင်ငံရေးလောကထဲဝင်ရောက်ခဲ့ပြီးနောက်ပိုင်းမှာမွန်နိုင်ငံရေးလောကထဲကိုခြေဆောင်ပြည့်ဝင်ရောက်ခဲ့သူဖြစ်တယ်လို့နိုင်ငံတိုင်းစီမှာလက်ပွန်တတိနိုင်ငံရေးလက်လာခဲ့ဖူးသူမင်းမဲနွယ်ကပြောပါတယ
်နိုင်ငံရေးလောကထဲကိုတောက်လျှောက်လုပ်လာပြီးတော့ပါတီကကျက်တဲ့ခံပြီးသွားတော့ဗျာအဲ့ဒီကျက်တဲ့ခံပြီးတဲ့မှာလည်းသူထောင်ထပ်ပြရတယ်သူကထောင်မူပြီးဒီဖက်ချီက6ကြိမ်တော့ရှိမှဖြစ်တယ်အဲ့ကနေပဲတစ်ခေတ်စာဒီပါတီကိုထောင်လို့သူကဆက်လုပ်ရှာတယ်
နိုင်ငံတိုင်းဟာတိုင်းလာလူမျိုးများတန်းတူရေးနဲ့ကိုပိုင်ပြတ်ထန်းခွေအတွက်တပ်ပဝင်ခဲ့တဲ့တခြားမှာပြောရဆိုရခံရတဲ့အတွက်ထောင်ထဲမှာအနေများခဲ့ရသူဖြစ်တယ်လို့မွန်ပြည်နယ်ဆိုရဖွဲ့မှဝန်ကြီးတာဝန်ထမ်းဆောင်နေတဲ့မွန်တိုင်းရင်းသားဒေါက်တာမင်းကြည်ဝင်းကပြောပါတယ်
ကိုလို့ရ
ြောရဲတယ်လှုပ်ရဲတယ်ခံရဲတယ်ဒါပဲအောင်တဲ့မှာပဲညာ
နိုင်ငံတိုင်းဟာကရင်ပြည်နယ်ထောက်အောင်ကျေးရွာစာတိဖြစ်ပြီး1923ခုနှစ်မတ်လ19ရက်နေ့ကအပနိုင်တာတွင်အောင်နဲ့အမိတော်ငိုတုံတို့ကနေဖွားမြင်ခဲ့သူဖြစ်ပြီးအသက်15နှစ်အရွယ်ဖျားပေါ်အသက်တန်းကျောင်းသားဘဝကလေးကကျောင်းသားတပိတ်ကောင်းဆောင်အဖြစ်နဲ့နိုင်ငံရေးလှုပ်ရှားမှုမှာစတင်ပါဝင်ခဲ့ပါတယ်အသက်20နှစ်အရွယ်မှာဗမာလွတ်လပ်ရေးတပ်မတော် PIA ကိုဝင်ခဲ့ပြီးဒုတိယကမ္ဘာစစ်အပြီးမှာတော့ပြည်သူ့ရဲဘော်အဖွဲ့ကိုဝင်ခဲ့ပါတယ်မွန်ပြည်သူ့တပ်ဦးမှဗဟိုလုံးမှုဆောင်ကော်မတီအစီအစဉ်တဝန်ယူခဲ့ပြီး1989ခုနှစ်မှာမော်အမျိုးသားဒီမိုကရေစီအဖွဲ့ MNDF ရဲ့ဒုတိယဥက္ကဋ္ဌတာဝန်နဲ့အမည်ပြောင်းလိုက်တဲ့မွန်ဒီမိုကရေစီပါတီမော်အမျိုးသားပါတီမှပါတီဥက္ကဋ္ဌနေရာကိုဆက်လက်တာဝန်ယူခဲ့ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရည်ရည်ရဆိုင်ထားတဲ့ကလေးဖလန်ဟခါလက်မှတ်ကြီးတိုးချက်ပြင်ဆင်ရေးစီမံကိန်းကိုပြန်ဆဖို့ချင်းပြည်နယ်အစိုးရဖွဲ့နဲ့ကမ္ဘာပံတို့တွေ့ဆုံဆွေးနွေးပြီးဒီစီမံကိန်းအတွက်ပြည်ထောင်စုအစိုးရကနေတဆင့်ဒေါ်လာ66.8 တန်းချင်းငွေပေးမှာဖြစ်ပါတယ်နိုင်ငံတော်အလံအဲ့ဥပဒေပုံမှန် 16 နဲ့ဆွဲချက်တင်ဖို့ချုပ်ရမန်ယူထားတဲ့မြတ်ဦးဒေသခံလူငယ် 10 ဦးကိုမြတ်ဦးမြို့နယ်တရားရုံးကနေအာမခံနဲ့လွတ်ပေးလိုက်ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကိုကြားခဲ့ရတာပါရှင်။ VOA ကနေအခုတုံ့လွန်ပေးခဲ့တဲ့တနအိစအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီအထိလိုင်းဒိုမီတာ30နဲ့51နဲ့လိုင်းလာမီတာ190ရောကနေပြန်ပြီးတော့အစအဆုံးထုတ်လွှင့်ပေးသွားအောင်ပါ။အခုတော့ကြန့်ရှင်းနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချက်ကိုကောင်းလွင်ဦးကပြောပြပေးပါဦး။
တူရကီနိုင်ငံအစ္စတန်ဘူမြို့ကစော်ရီကောင်စစ်ဝင်ရုံးနဲ့လွန်ခဲ့တဲ့သတင်းတစ်ပတ်ကဝင်သွားတာနောက်ဆုံးတွေ့ခဲ့ရတဲ့စော်ရီသတင်းတောင်ဂျမဲခေါရှိုကီနဲ့ပတ်သက်လို့စုံစမ်းမှုအမေရိကန်စုံစမ်းစစ်ဆေးသူတွေတူရကီနိုင်ငံမှာရရှိနေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဒီချိန်မှာပဲသတင်းတောင်ရဲ့အသက်အန္တရာယ်စိုးရိမ်ရတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။စော်ရီသံရုံးနဲ့ဝင်သွားပြီးပြန်ထွက်လာတာမတွေ့ရသလိုအဲ့ဒီမှာရှိဖို့မရတော့တာတေချာတော့ရှိတဲ့အကြောင်း Fox News ရုပ်မြင်သံကြားစကားဝိုင်းမှာသမ္မတထရန့်ကပြောဆိုလိုက်တာပါ။American ပြည်ဆိုဖလော်ရီဒါပြည်နယ်မှာ Hurricane Michael ဝင်ရောက်တက်ခတ်ခဲ့ပြီးတဲ့နောက်ဒီနေ့မှာတော့ပြည်နယ်ဆိုးရွားဘက်ကပြည်နယ်ထူထောင်ရေးအခိုင်အမာဆောင်ရွက်သွားမယ်ကြောင်းပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ကကြေညာပြောကြားလိုက်ပါတယ် Hurricane Michael ဖလော်ရီဒါပြည်နယ်ပန်ဟန်ဒယ်ဒေသကိုဝင်ရောက်တက်ခတ်ခဲ့တဲ့စံချိန်တင်အပြင်းထန်ဆုံးမုန်တိုင်းတစ်ခုဖြစ်ခဲ့တယ်လို့ American သမိုင်းမှာတော့တတိယအကြီးဆုံးမုန်တိုင်းတစ်ခုလည်းဖြစ်ခဲ့တာပါအမေရိကန်နဲ့ရုရှားအာကာသယာဉ်မှူးနူလိုက်ပြသွားပြီးနိုင်ငံတကာအာကာသစခန်းကိုတွားရောက်မဲ့ဆိုယူစ်အာကာသယာဉ်ဟာနေပြည်တော်ကနေဒီကနေ့လွှတ်တင်လိုက်ပြီးတိတ်မချခင်မှာပဲအရေးပေါ်ပြန်လည်ဆင်းသက်ခဲ့ရပါတယ်။ဆိုဗီယက်ယူနီယံလက်ထက်ကတည်းကတည်ဆောက်ထားခဲ့တဲ့ကဇက်စတန်နိုင်ငံဘိုက်ကွန်နော်မြို့ကအာကာသစခန်းကနေလွှတ်တင်လိုက်ပြီးနောက်အာကာသယာဉ်ရဲ့တွန်းအားပေးစနစ်မှာဆက်ချွေရုံမှုကျုံခဲ့ရတာဖြစ်တဲ့အကြောင်းအမေရိကန်အာကာသသိပ္ပံအေဂျင်စီ NASA ကပြောဆိုခဲ့ပါတယ်။ဒီကပ်ပြင်းကထွက်ပြေးသွားတဲ့ဒုက္ခသည်နေရပြန်နိုင်ရေးအကူအညီပေးဖို့မြန်မာနိုင်ငံနဲ့အဖွဲ့ဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများတင်အာဆီယံကိုကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ်။ဒီကပ်ပြင်းကလူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခအကျပ်တဲနဲ့လူခွင့်ရေးပြဿနာတွေကိုဖြေရှင်းဖို့အာဆီယံအသင်းရဲ့ကြိုးပမ်းမှုတွေကိုအတိအမှတ်ပြုတဲ့အကြောင်းနဲ့ဒီချိန်ထဲမှာပဲဒုက္ခသည်တွေလုံခြုံမှုနဲ့ဂုဏ်သိက္ခာရှိရှိကုသဘောဆန္ဒနဲ့နေရပြန်နိုင်မယ့်အခြေအနေတွေပေါ်ပေါက်လာအောင်ဖန်တီးရမှာဝန်ဝင်ကူညီကြဖို့အတွင်းမှုချုပ်အန်တိုနီယိုကူတာရက်စ်ကအင်ဒိုနီးရှားနိုင်ငံကအာဆီယံညီလာခံမင်ခွန်းမှာဒီနေ့ပဲပြောကြားသွားတာပါ။ဒီဆောင်ရည်ဖွံ့ဖြိုးရေးအတွက်ရင်းနှီးမြှုပ်နှံသုံးဆမှုတွေအကြီးအကျယ်လိုအပ်နေတယ်လို့ပြန်လည်သိမြတ်ရေးလူခွင့်ရေးလေးစားလိုင်းနိုင်ရေးကိစ္စတွေကလည်းအရေးကြီးတဲ့အကြောင်းအတွင်းမှုရုပ်ကဒီကနေ့မင်ခွန်းထဲမှာထည့်သွင်းပြောဆိုသွားခဲ့တာဖြစ်ပါတယ်
။တရင်အချင်းချက်ကိုကောင်လွင်ဦးကြီးညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကကုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Vesco Volaric ဖြစ်ပါတယ်။ VOA American အတန်မနဲ့ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနဲ့6နာရီနဲ့9နာရီအထိလိုင်းဒိုမီတာ20 kHz 11.33 ည၊လိုင်းဒိုမီတာ40 kHz 9440၊လိုင်းဒိုမီတာ51 kHz 9809နဲ့လိုင်းလမီတာ190 kHz 9509တို့ကနေထုတ်လွှင့်ပေးသွားအောင်ပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမနှံလောင်းပါ
This program has come to you from the Voice of America, Washington.